Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။2019ခုနှစ်မေလ23ရက်ကြာသပတေးနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24/50/51ဒုတိယနိုင်ဝယ်မှာလိုင်းလမီတာ190တခါ VOA ရဲ့ Facebook စာမျက်နှာ VOA Burmese News တို့ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါရှင်ခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ
်ကျွန်တော်ကျော်စန်းသာပါဒီမိုကရက်တွေနဲ့ဆွေးနွေးဖို့စီစဉ်ထားတဲ့အစည်းအဝေးတရကသမ္မတဒေါ်နယ်ထရမ့်ဒေါ်သာဒီဂျီထွက်ခေါ်သွားခဲ့ပါတယ်ပါလက်စတိုင်းဒုက္ခသည်၅သန်းကျော်အတွက်အထောက်ပံ့ငွေတွေကုန်ခန်းတော့မယ်လို့ကုလသမဂ္ဂအေဂျင်စီကသတိပေးလိုက်ပါတယ်အိန္ဒိယနဲ့ညီညာရေးဆွေးနွေးဖို့အဆင့်ပဲလို့ပါကစ္စတန်ကကြေညာပါတယ်ဒီလိုနောက်ဆုံးရသတင်းကိုကိုရဲမင်းထွန်းနဲ့အတူပြောပြမှာဖြစ်ပါတယ်ခင်ဗျာ
ကောင်းပါပြီရှင်အဲ့ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေကတော့တရုတ်မြန်မာဆက်ဆံရေးပိုးပြီးတော့ကောင်းမွန်ဖို့မြစ်စုံစီမံကိန်းရပ်ဆိုင်ထားတာပြည်လဲအောင်ဖြည့်ရှင်းဖို့အရေးကြီးတဲ့အကြောင်းတာဝန်ပြည်ဆောင်သွားတဲ့တရုတ်တမ်းမတ်ကြီးကမီဒီယာတွေပြောပါတယ်ဒီအကြောင်းနဲ့ပတ်သက်လို
့အဲ့ဒီလိုပြောလာတာပေါ့နော်သူဖိအားပေးသလိုမျိုးဟိုတနည်းအားဖြင့်ချင်းချောက်သလိုပြောရမှာပေါ့နော်အဲ့ဒီပြောလာတာကတော့
မြမအရေးလေးလာနေသူဒေါက်တာတင့်ဆွေရဲ့ပြောကြားချက်နဲ့တူနားဆင်ရမှာပါကုလဒုက္ခသည်များဆိုင်ရာမဟာမင်းကြီးရဲ့မြမပြည်ခီးစင်မှာရခိုင်ဒေသကိုဦးစားပေးသွားရောက်ခဲ့တာပုံမှာဒေသခံတွေရဲ့ကြိုဆိုမှုမြောက်ဥပမှာအစိုးရတပ်မတော်နဲ့ရခိုင်တိုင်းဒေသလက်နက်ကိုင်ဖွဲ့တို့ကြားတိုက်ပွဲတွေဆက်ဖြစ်နေပြီးနှစ်ဖက်စလုံးမှာထိခိုက်ကြဆုံမှုတွေရှိပါတယ်တခါနိုင်ငံတကာသတင်းမှာတော့အမေရိကန်အင်ဖြူတော်မှအခြေခံအစဦးတွေကိစ္စဒီမိုကရက်တစ်ပါတီအောက်လွှတ်တော်ခေါင်းဆောင်တွေနဲ့ဆွေးနွေးပွဲဆလို့၃မိနစ်မှာပဲသမ္မတကအစည်းအဝေးခန်းမကထွက်သွားတာဆိုတာဘာကြောင့်မလဲဒီလိုသတင်းလွှာတွေနားဆင်ရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥကျော်စံသားနဲ့ကိုရဲမင်းထွန်းတို့ပြောပြပါမယ်ရှင
်အမေရိကန်သမ္မတနဲ့ကွန်ဂရက်လွှတ်တော်တို့အကြားပါတီနှစ်ရစလုံးကိုစားပြုပြီးဆက်ဆက်ပါပါရရှိထားတဲ့အခြေခံအစအဦးတည်ဆောက်ရေးသဘောတူညီချက်တရရုပ်ပြပြုကွဲသွားခဲ့ပါပြီ။ဗိုလ်ထုနေမနက်ကအင်ဗီရိုသမ္မတယူကမှာဒီမိုကရက်ပါတီဝင်လွှတ်တော်အမတ်တင်နဲ့လက်ဆွဲနှုတ်ဆွဲပြီးတွေ့ဆုံကြဖို့အစီအစဉ်ကိုဒေါ်နယ်ထရမ့်ကညှင်းဆန်ခဲ့တယ်လို့သတင်းယူကပြောပါရယ်။အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကသူ့ကိုအမှန်တရားထင်ချန်သူလို့ဆွဆွဲပြောတာကိုလည်းသမ္မတကဒေါ်သာတီတုံ့ပြန်ပြီးယူကနေကထွက်သွားခဲ့တယ်လို့ဆိုပါရယ်။ဒီမိုကရက်တွေဟာသမ္မတကိုတရားစွဲဆိုမဲ့ကိစ္စကိုဆွေးနွေးရင်းနဲ့သူနဲ့ဒီကိစ္စကိုဆွေးနွေးဖို့လုပ်ကြတယ်လို့လည်းသူကဆွဆွဆွဆွဲပြောကြလိုက်ပါတယ်။သူ့အနေနဲ့အခြေခံအဆောက်အဦတည်ဆောက်ရေးကိစ္စကိုနန်စီပလိုစီနဲ့အထက်လွှတ်တော်လူနည်းစုခေါင်းဆောင်ချက်ရှူမာရိုထက်လိုလားပေမဲ့ဒီလိုအခြေအနေမျိုးမှာတော့မလုပ်နိုင်ဘူးလို့လည်းသမ္မတကဆိုပါတယ်။ပလိုစီနဲ့ရှူမာရိုဟာခဏအကြာမှာကွန်ဂရက်လွှတ်တော်ကိုပြန်ရောက်လာပြီးသမ္မတဒီလိုအစီအရာထွက်သွားတာဟာအခြေခံအဆောက်အဦတည်ဆောက်ရေးကိုမဆွေးနွေးခြင်းလို့ရမဲချအကြောင်းပြတာဖြစ်တယ်လို့ဆိုပါတယ်။ဒီသတင်းအသေးစိတ်ကိုနောက်ပိုင်းမှာနားဆင်ကြဖို့ရှိပါတယ်ခင်ဗျာ။
တယ်လီဖုန်းဆက်သွယ်ရေးကုမ္ပဏီကြီးဖြစ်တဲ့တရုတ်ရဲ့ Huawei Technologies အပေါ်အမေရိကန်ကကန့်သတ်မှုတွေချမှတ်ခဲ့ပြီးနောက် British ရနဲ့ Japan Mobile Telephone Company လေးခုတို့ကလည်း Huawei ကုမ္ပဏီကြီးကထုတ်လုပ်တဲ့ပစ္စည်းတွေကိုရောင်းချဖို့အစီအစဉ်တွေကိုဆိုင်းငံ့လိုက်ပါတယ်။လုံခြုံရေးစိုးရိမ်မကင်းဖြစ်မှုတွေကိုထောက်ပြပြီးအမေရိကန်ကပြီးခဲ့တဲ့သတင်းဘက်က Huawei နဲ့သူရဲ့ဆက်သွယ်နေတဲ့ကုမ္ပဏီတွေကိုသူတို့ရဲ့နည်းပညာပစ္စည်းအစိတ်ပိုင်းတွေရောင်းချမှုမပြုဖို့တားမြစ်ခဲ့တာဖြစ်ပါတယ်။အမေရိကန်ကရောင်းချတဲ့ဒီနည်းပညာပစ္စည်းတွေကြောင့် Huawei ကုမ္ပဏီကြီးဟာကမ္ဘာပေါ်မှာ smartphone ထုတ်လုပ်တဲ့ဒုတိယအကြီးဆုံးကုမ္ပဏီဖြစ်ဖို့အထောက်အကူရခဲ့တာဖြစ်ပါတယ်။အမေရိကန်ကုမ္ပဏီကြီးတွေအနေနဲ့ဒီနည်းပညာအဖို့ပစ္စည်းတွေဝယ်ယူမဲ့တခြားသူတွေကိုရှာနိုင်အောင်ရက်90သမ္မတ Trump အစိုးရကအချိန်ပေးထားပါတယ်။ Britain ရဲ့ EE နဲ့ Vodafone အပြင်ဂျပန်ရဲ့ KDDI နဲ့ Y Mobile ကုမ္ပဏီတို့ကကျူတင်မှာယူထားတဲ့ 5G နည်းပညာစနစ်နဲ့ထုတ်လုပ်မဲ့တယ်လီဖုန်းအသစ်တွေအပါအဝင် Huawei smartphone တွေရောင်းချမှုကိုဆိုင်းငံ့မယ်လို့ဗုဒ္ဓဟူးနေ့ကကြေညာခဲ့ပါတယ
်။အလှရှင်တွေကအလင်းအမြန်မကူညီကြဘူးဆိုရင်ရမငွေကုန်ခန်းတော့မယ်လို့ပါလက်စတိုင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီ UNRWA ကဗုဒ္ဓဟူးနေ့သတိပေးလိုက်ပါတယ်။သူတို့လောက်ရက်တွေလက်ပတ်ကြတဲ့ငွေဟာဂျွန်လထဲမှာလက်လက်ထိပဲခံတော့မှဖြစ်တယ်လို့ UNRWA အကြီးအကဲ Pierre Cruhenbu ကလူငယ်ကောင်စီအစည်းအဝေးတရမှာပြောကြားလိုက်တာဖြစ်ပါတယ်။ဂါဇာကမ်းမြောင်ဒေသဂျော်ဒန်မြစ်အနောက်ဘက်ကမ်းဂျော်ဒန်၊လေဗနန်၊ဆီးရီးယားတို့မှရှိနေတဲ့ပါလက်စတိုင်းဒုက္ခသည်၅သန်းကျော်ကိုပညာရေးကျန်းမာရေးအပါအဝင်မရှိမဖြစ်ဝန်ဆောင်မှုလုပ်ငန်းတွေကိုဒီဖွဲ့ကလှုပ်ဆောင်ပေးနေရတာဖြစ်ပါတယ်။ဒီလုပ်ငန်းတွေအတွက်ဒီနှစ်အတွင်းအမေရိကန်ဒေါ်လာ1.2 billion လိုအပ်တယ်လို့လည်းပါလက်စတိုင်းဒုက္ခသည်အေဂျင်စီအကြီးအကဲကဆိုပါတယ်။အလှငွေထက်ဝင်ငွေဆက်ဆက်နဲ့လက်ပတ်နေရတဲ့ဒီလုပ်ငန်းဟာနှစ်လပိုင်းမှာငွေပြတ်တက်တာအဆမ်းမဟုတ်ပေမဲ့ယမနစ်ကစပြီးတော့အကြီးဆုံးအလှရှင်ဖြစ်တဲ့အမေရိကန်ပြည်ထောင်စုရဲ့ထက်ဝင်ငွေတွေကဒ ေါ်လာ300ကိုသမ္မတဒေါ်နယ်ထရန့်ဖြတ်တောက်လိုက်တဲ့အတွက်မကြုံစဘူးအခက်ကြုံလာတာလည်းဖြစ်ပါရခင်ဗျာ
British ဝန်ကြီး Theresa May ရဲ့ဥရောပသမဂ္ဂနိုင် Britain နှုတ်ထွက်ဖို့နောက်ဆုံးအဆိုပြုချက်ကို British လွတ်တော်အမတ်တွေကပြစ်တင်ရှုတ်ချနေချိန်မှာသူ့ရဲ့ Conservative နိုင်ငံရေးပါတီကလည်းဝန်ကြီးချုပ် May ကိုနှုတ်ထွက်ဖို့တောင်းဆိုမှုတွေတိုးလာနေပါတယ်အတိုက်ကံလွှတ်တော်အမတ်တွေတောင်းအဓိကတောင်းဆိုတဲ့အချက်ဖြစ်တဲ့ EU ကနှုတ်ထွက်ရေးအပေါ်ဒုတိယအကြိမ်ပြည်လုံးကျွတ်လူထုဆန္ဒခံယူပွဲကျင်းပရေးမဲခွဲဆုံးဖြတ်ဖို့အစီအစဉ်ပါဝင်တဲ့သူ့ရဲ့ဥပဒေကြောင့်လွှတ်တော်မှာနောက်လာတင်ပြဖို့ရှိတယ်လို့အင်ကာနေကမေကပြောခဲ့ပါတယ်။ဒါပေမဲ့ BRICS သဘောတူညီမှုရရှိဖို့နောက်ဆုံးကြိုးပမ်းချက်အဖြစ် EU နဲ့ကုန်သွယ်ရေးသဘောတူညီမှုတွေနီးနီးကပ်ကပ်ဆောင်ရွက်သွားဖို့လည်းမေကကမ်းလှမ်းခဲ့ပါတယ်။မေကသူ့ရဲ့ဥပဒေကြောင့်လွှတ်တော်အမတ်တွေထောက်ခံဖို့ပန်ကြားခဲ့ပြီးတကယ်လို့ပယ်ချခဲ့ရင်စိတ်ဝမ်းကွဲမှုနဲ့ရှေ့မတိုးနောက်မဆုတ်တာဖြစ်မဲ့အခြေအနေရောက်နိုင်တယ်လို့ဗိုလ်တုံးကလွှတ်တော်မှာသတိပေးခဲ့ပါတယ်။အခုလို BRICS နှုတ်ထွက်မှုဥပဒေကြောင့်ကိုလွှတ်တော်အမတ်တွေလေ့လာဖို့အချိန်ရဖို့အတွက်တောက်ကြနေမှာထုတ်ပြန်မယ်လို့လည်းမေကပြောပါတယ်။
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 9.13 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ Original New Raga VOA တင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ခင်ဗျာ။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရွန်ဒီမြန်မာနိုင်ငံခီးစဉ်အတွင်းစီးရဲမတည်ငြိမ်ဖြစ်နေတဲ့ရခိုင်ပြည်နယ်ဦးစားပေးသွားရောက်ခဲ့တဲ့အတွက်ကြိုဆိုပြီးလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်လိမ့်မယ်လို့ဒေသခံတွေမျှော်လင့်နေကြပါတယ်။ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေအရေးဆွေးနွေးနိုင်ခဲ့လိမ့်မယ်လို့လည်းအဲဒီဒုက္ခသည်တွေကမျှော်လင့်နေကြပါတယ်။ကုလသမဂ္ဂမဟာမင်းကြီးဟာရခိုင်ပြည်နယ်ခီးစဉ်အတွင်းပူးစီရောင်မောင်တော်ကိုသွားရောက်ခဲ့ပြီးရန်အောင်ပြင်ဒုက္ခသည်စခန်းကရခိုင်ဒေသခံတွေပန်းတော်ပြင်ကမွတ်စလင်တွေအပါအဝင်ဒေသခံတွေနဲ့တွေ့ဆုံပြီးသူတို့ရင်ဆိုင်နေရတဲ့အခက်အခဲတွေတောက်သုံးရေးအပါအဝင်လိုအပ်ချက်တွေကိုဆွေးနွေးခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်။ဖိလစ်ပိုဂရွန်ဒီဟာသူ့ရဲ့မြန်မာနိုင်ငံခရီးစဉ်မတိုင်ခင်ပြီးခဲ့တဲ့ဧပြီလတုန်းကဘင်္ဂလားဒေ့ရှ်နိုင်ငံရိုဟင်ဂျာဒုက္ခသည်စခန်းတွေကိုသွားရောက်ခဲ့ပါတယ်။ဒုက္ခသည်တွေကသူတို့နေရင်းရပြတ်နိုင်ရေးထေကန်လူခွေနိုင်ငံသားတန်းလူခွေရရှိကိစ္စကိုတောင်းဆိုခဲ့ကြတယ်လို့ပြောပါရယ်မြန်မာနိုင်ငံအစိုးရကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားပေမဲ့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေကိုစစ်စစ်ပြီးပြန်လည်လက်ခံတော့မှဖြစ်ကြောင်းပြောဆိုထားပါရယ်ဒုက္ခသည်များဆိုင်ရာမဟာမင်းကြီးဟာမြန်မာနိုင်ငံခီးစဉ်မေလ20ရက်နေ့ကတနင်္လာနေ့စတင်ခဲ့တာဖြစ်ပြီးသူခီးစဉ်တွင်နိုင်ငံတော်အကြီးအကဲတွေနဲ့တွေ့ဆုံဖို့နေပြည်တော်ကိုသွားဖို့ရှိနေပါရယ်
ပုဂ္ဂလိကပိုင် Channel Mandalay TV သတင်းဌာနအတန်လွင်သတင်းထောက်နန္ဒကိုချက်ချင်းနဲ့ကျွန့်ကျက်မရှိမြန်မာအနာဝင်နေနဲ့ပြန်လွှတ်ပေးဖို့နယူးယောက်အခြေစိုက် CPJ သတင်းထောက်များကာကွယ်ရေးအဖွဲ့ကမေလ22ရက်နေ့ကတိုက်တွန်းလိုက်ပါတယ်။ Mandalay ရှိအောင်တပြေကျွရမှာကြောင်မီသွေးသုံးအင်္ဂလိပ်ထုတ်လုပ်တဲ့စက်ရုံအပေါ်မြေယာသိမ်းဆဲခံရမှုဆန္ဒပြတာကိုသတင်းယူခဲ့မှုကြောင့်မေလ15ရက်နေ့မနက်မှာရဲကနန္ဒကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။ဆန္ဒပြမှုမှာပါဝင်ကြောင်းသူကိုရဲကဆက်ဆွဲခဲ့ပြီးမန္တလေးရဲ့ဥပိုလ်တောင်မှာဆွဲချက်မတင်ပဲထိမ့်သိမ်းထားတယ်လို့ Channel Mandalay TV ရဲ့အမှုဆောင်ရရှိဦးမင်းတင်က CPJ ကိုအီးမေးလ်နဲ့အကြောင်းကြားခဲ့တယ်လို့ CPJ ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ CPJ ရဲ့အရှိတောင်အရှာရေးရအစိုးရရရှိ Swan Crispin ကဆန္ဒပြမှုကိုသတင်းယူခဲ့တဲ့သတင်းတောက်ကိုမြန်မာအာဏာပိုင်တွေအနေနဲ့ပြန်လွှတ်ပေးဖို့တိုက်တွန်းခဲ့ပါတယ်။မြန်မာနိုင်ငံအနေနဲ့ဒီမိုကရေစီကိုအလေးထားမယ်ဆိုရင်သတင်းမီဒီယာကိုလိုက်လံဟန်တာနောက်ရှက်နေတဲ့လောက်ရက်ကိုရပ်တန့်ဖို့လည်းသူကတိုက်တွန်းခဲ့ပါတယ်။ဆန္ဒပြမှုကိုရဲကနှိတ်ကွပ်စင်ဖမ်းဆီးခံရခဲ့တဲ့သူ၄ဦးနဲ့သတင်းတောက်နန္ဒလည်းပါဝင်ပါတယ်။လုံခြုံရေးတပ်တွေကဆန္ဒပြသူတွေကိုရာဘာကြည်စံတွေအပြင်မျက်ရည်ပုံသုံးပြီးလူစုခွဲတာဖြစ်ပါတယ်။သူဖမ်းဆီးခံရစဉ်နန္ဒဟာ Channel Mandalay TV Facebook စာမျက်နှာကတစ်စင်ဆန္ဒပြမှုတွေကိုတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်တယ်လို့ဦးမင်းတေက CPJ ကိုပြောခဲ့ပါတယ
်။အိန္ဒိယနိုင်ငံနဲ့ငင်းငင်းရေးဆွေးနွေးဖို့ဆင်းရဲစီနေတယ်လို့ပါကစ္စတန်ကကန့်လန့်လိုက်ပါတယ်ပါကစ္စတန်နဲ့အိန္ဒိယနိုင်ငံကြီးဝန်ကြီးနှစ်ဦးကီရဂျီစတန်မှာပြုလုပ်တဲ့ဒေတာတွင်နိုင်ငံများဆွေးနွေးဝတ်တရမှာအလွတ်သဘောစီကြတွေ့ဆုံခဲ့ကြပြီးအခုလိုပြောကြားလိုက်တာဖြစ်ပါတယ်မိမိတို့အနေနဲ့ပြဿနာတရလုံးကိုဆွေးနွေးညှိနှိုင်းမှုကတဆင့်ငြင်းငြမ်းချစ်ကြည်စွာဖြစ်ရှင်းလိုတယ်လို့ရှင်းရှင်းလင်းလင်းပြသလိုက်တဲ့ဆွေးနွေးကြောင်ပါကစ္စတန်ဝန်ကြီးပြောကြားတယ်လို့သူရဲ့ကြေညာချက်တောင်မှဖော်ပြထားပါတယ်အိန္ဒိယအရာရှိရဲ့ဘက်ကတော့ချက်ချင်းတုံ့ပြန်မှုတစုံတရာမရှိသေးပါဘူးအိန္ဒိယမီဒီယာတွေထဲမှာတော့သူတို့ရဲ့ဝန်ကြီးဟာပါကစ္စတန်နိုင်ငံကြီးဝန်ကြီးနဲ့ပဋိသင်္ဍာရစကားတွေပြောကြားခဲ့တယ်လို့ပဲဖော်ပြထားပါတယ်။ဗိုလ်ထုနေကဝန်ကြီးနှစ်ဦးတွေ့ဆုံမှုဟာအိန္ဒိယနိုင်ငံမှာ BJP ပါတီရွေးကောက်ပွဲမှာအနိုင်ရလူဆဲဆဲရ ရလကူမစီရခင်တည့်ရလူမှာတွေ့ဆုံရတာဖြစ်ပါတယ်ပါကစ္စတန်ဝင်းချောအင်မရန်ခမ်ကတော့မူဒီရဲ့ BJP ပါတီသားအနိုင်ရရင်နှစ်နိုင်ငံညီညာရေးဆွေးနွေးပွဲအလားအလာကောင်းလာတယ်လို့ပြီးခဲ့တဲ့လကခံမှန်းထားခဲ့ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုအတွင်းနေထိုင်ကြတဲ့အိန္ဒိယနယ်ပွားတွေဟာအိန္ဒိယရွေးကောက်ပွဲနောက်ဆုံးရလဒ်တွေကိုစောင့်ကြည့်ဖို့စိုင်းပင်းပြင်ဆင်နေကြပါတယ်။အမေရိကန်အလဲပိုင်းစံတော်ချိန်ဗုဒ္ဓဦးနေ့ည9:00ခွဲအိန္ဒိယစံတော်ချိန်ဂျာတာပရိနေ့မနေ့8:00ခွဲမှာတော့အမေရိကန်ပြည်ထောင်စုမီနီဆိုတာပြည်နယ်ကမီနီယာပလိုလစ်မြို့ကရုပ်ရှင်ရုံတရုံမှာရုပ်မြင်သံကြားလိုင်းရှစ်လိုင်းကအိန္ဒိယရွေးကောက်ပွဲရလဒ်တွေကိုပြသမှာဖြစ်ပါတယ်ခင်ဗျာ
။
ကြတာပရင်းနဲ့မနက်ခင်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥကျော်ဇန်သားနဲ့ကိုရမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်။အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအရင်ဆုံးပြောပြချင်ပါတယ်။အမေရိကန်သမ္မတအင်ဘျူရောမှာမနေ့ဗုဒ္ဓဦးနေ့ကအခြေခံအဆောက်အုံစီမံကိန်းတွေနဲ့ပတ်သက်ပြီးဒီမိုကရက်ပါတီကအောက်လွှတ်တော်ခေါင်းဆောင်တွေနဲ့ဆွေးနွေးဖို့စီစဉ်ထားတဲ့အစည်းအဝေးစပြီး3မိနစ်အကြာမှာပဲသမ္မတဒေါ်နယ်ထရမ့်ကအစည်းအဝေးခန်းမကနေပြီးတော့ထွက်ခွာသွားခဲ့ပါတယ်။သမ္မတထရမ့်ဟာ2016ခုနှစ်သမ္မတရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ဖက်တဲ့ကိစ္စကိုကွန်ဂရက်ကဆက်လက်စစ်ဆေးနေတဲ့အပေါ်မကြေမနက်ဖြစ်ပုံရလို့ဒီလိုအစည်းအဝေးကထွက်ခွာသွားတာဖြစ်တဲ့အကြောင်း VOA သတင်းတောက် Jeff Custer ကသတင်းပေးပို့ထားပါတယ်။ကိုရဲမင်းထွန်းကဆက်ပြီးတော့ပြောပြမှာပါရှင
်။ Democrat Party ခေါင်းဆောင်နှစ်ဦးနဲ့သမ္မတတို့အကြား Imperial မှာမနေ့ဗုဒ္ဓဦးနေ့ကဆွေးနွေးဖို့စီစဉ်ထားတဲ့အစည်းအဝေးဟာပြီးခဲ့တဲ့လက Democrat တွေနဲ့သမ္မတအကြားကောင်းကောင်းမွန်မွန်ဆွေးနွေးနိုင်ဖို့ရခဲ့တဲ့ဒေါ်လာ1 trillion တန်ဖိုးရှိတဲ့အခြေခံအဆောက်အုံစီမံကိန်းဆိုင်ရာအစည်းအဝေးရဲ့နောက်ဆက်တွဲအစည်းအဝေးတစ်ခုပါ။ဒါပေမဲ့ဒီဗုဒ္ဓဟူးနေ့အစည်းအဝေးမကျင်းပခင်ဒီမိုကရက်တီရဲ့အစည်းအဝေးတစ်ခုအပြည့်မှာအောက်လွှတ်တော်ဥက္ကဋ္ဌနန်စီပီလိုစီကစုံစမ်းစစ်ဆေးမှုလုပ်နေတဲ့အောက်လွှတ်တော်ကကော်မတီတွေနဲ့ဆွေးနွေးခဲ့တဲ့အကြောင်းကိုသတင်းတောက်တွေကဒီလိုပြောပြခဲ့ပါတယ်
။ Would you believe that it's important for to follow the facts?We believe that no one is above the law.
အချက်လက်မှန်တွေသိရဖို့အရေးကြီးတယ်လို့ကျမတို့ယုံကြည်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့သမ္မတအပါအဝင်ဘသူမှတရားဥပဒေရဲ့အထက်မှာမရှိရဘူးလို့လည်းယုံကြည်ပါတယ်။အမေရိကန်ပြည်ထောင်စုသမ္မတဟာထိန်ချန်ဖုံးကွယ်မှုမှာပါဝင်ပတ်သက်နေတယ်လို့ကျမတို့ကယုံကြည်ထားပါတယ်။ဒါကအောက်လွှတ်တော်မှာကျမတို့လုပ်ခဲ့တဲ့အစည်းအဝေးရဲ့သဘောထားပါ
။သမ္မတကိုတရားစွဲမလားဆိုတဲ့သတင်းတောက်တွေရဲ့အမေကိုတော့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပီလိုစီကမဖြေချခဲ့ပါဘူး။သိမကြခင်မှာပဲဒီမိုကရက်ခေါင်းဆောင်တွေနဲ့အတူအစည်းအဝေးလုပ်ရမယ့်အချိန်မှာပဲသမ္မတဒေါ်နယ်ထရမ့်ကသတင်းတောက်တွေကိုစင်ခေါ်ပြီးသူ့အနေနဲ့သူ့အပေါ်စုံစမ်းစစ်ဆေးမှုတွေဆက်လုပ်နေတော့မှစိတ်ဆက်ဆွေးနွေးပွဲမလုပ်နိုင်ဘူးလို့ပြောပါတယ
် And instead of walking in happily into a meeting I walk into
ကျွန်တော်ကအစည်းအဝေးခန်းထဲကိုဝမ်းမနှသာနဲ့ဝင်ရမယ့်အစားကျွန်တော်ကိုထိန်ချမ်းဖုံးကွယ်ဓာတ်တွေလုပ်နေတယ်ဆိုပြီးဂူလေးတင်ပဲဆွဆွဲတဲ့လူတွေရဲ့မျက်နှာကိုကြည့်ခဲ့ရတယ်ဗျကျွန်တော်ထိန်ချမ်းဖုံးခွဲတာတွေမလုပ်ပါဘူးခင်ဗျားတို့တွေကဒီအကြောင်းတခြားသူတွေထက်ပိုသိကြပါတယ
်ဒီခါအောက်လွှတ်တော်ဥက္ကဋ္ဌနန်စီပီလိုစီနဲ့အထက်လွှတ်တော်အမတ်အနည်းစုခေါင်းဆောင်ချက်ရှူမာတို့ကလည်းတရောက်တွေနဲ့တွေ့ဆုံခဲ့ပြီးအခြေခံအဆောက်အုံစီမံကိန်းအကြောင်းဆွေးနွေးဖို့ပြင်ဆင်ပြီးသူတို့အင်ဖြူရောကိုလာခဲ့တယ်လို့ပြောပါတယ်သမရအနေနဲ့လည်းဒီလိုဆွေးနွေးဖို့ရည်ရွယ်ချက်ရှိပုံမရဘူးလို့လည်းချက်ရှူမာကပြောပါတယ်
It's clear that this was not a spontaneous move on the president's part. It was planned. When we got in the room,
the president was not going to be able to do it. The president was not going to be able to do it. We were going to be able to do it. We were going to be able to do it. We were going to be able to do it. We were going to be able to do it. We were going to be able to do it. We were going to be able to do it.ပြီးတော့သူကအစည်းအဝေးမတိုင်ခင်ကတည်းကပြင်ဆင် print ထုတ်ထားတဲ့အနေအထားနဲ့သတင်းစာစီးပွဲလုပ်မဲ့ Rose Garden ကိုသွားခဲ့ပါတယ်
။သမ္မတ Trump ကတော့သူ့အနေနဲ့အထူးစုံစမ်းရေးမှူး Robert Mueller ရဲ့စုံစမ်းစစ်ဆေးမှုတွေမှာပူးပေါင်းဆောင်ရွက်ပေးခဲ့ကြောင်းနဲ့ Mueller ရဲ့အစီရင်ခံစာကသူအဘအမှားမှမဟုတ်ဘူးဆိုပြီးသူ့ကိုအပြစ်မရှိကြောင်းဆိုထားတယ်လို့ပြောပါတယ်။ဒီစုံစမ်းစစ်ဆေးမှုတစ်ခုလုံးဟာသူ့ကိုဖြုတ်ချဖို့ကြိုးစားခဲ့တဲ့လောက်ရဆိုးတဲ့အမြင်ကိုတော့သမ္မတကဆက်လက်စုပ်ကိုင်ထားပါတယ်။အချိန်နဲ့ပါပဲအောက်လွှတ်တော်ထောက်လိုင်းရေးကော်မတီဥက္ကဋ္ဌအဒမ်ရှစ်ကကော်မတီအနေနဲ့တရားရေးဝန်ကြီးဌာနစီကနေအမျိုးအစား12မျိုးပါဝင်တဲ့အချက်လက်တွေရယူဖို့သဘောတူညီမှုရထားပြီလို့လည်းပြောပါရယ်။သမ္မတထရမ့်ကတော့သူနဲ့သူ့အဆိုအရအဖွဲ့ကလူတွေကိုပြစ်မှတ်ထားပြီးလွှတ်တော်မှာကြားနာဖို့စင့်ခေါ်စာတွေပေးပို့နေတဲ့အပေါ်ဆက်လက်တိုက်ပွဲဝင်သွားမယ်အကြောင်းကြုံးဝါနေတဲ့အပြင်ဒီမိုကရက်တစ်ဥဆောင်တဲ့စုံစမ်းစစ်ဆေးမှုတွေအပေါ်မှာလည်းနေ့စဉ်ဝေဖန်တိုက်ခိုက်နေကြောင်းပါခင်ဗျာ
။ Good. ကိုရမင်းထွန်းပြောပြသွားတာပါရှင်အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုထုတ်လွှင့်ပေးပါတော့မယ်တရုတ်မြန်မာဆက်ဆံရေးပုံမှုကောင်းမွန်ဖို့မြစ်ဆုံဆဲစီမံကိန်းရပ်ဆိုင်းထားတဲ့ကိစ္စဖြစ်ပြည်လဲအောင်ဖြစ်ရှင်ရေးအရေးကြီးတဲ့အကြောင်းတရုတ်နိုင်ငံဆိုင်ရာမြန်မာနိုင်ငံဆိုင်ရာတရုတ်တမ်းမတ်ကြီးကပြောပါတယ်တာဝန်ပြီးဆုံးသွားပြီဖြစ်တဲ့တရုတ်တမ်းမတ်ကြီးဟွန်လျန်ကမြန်မာနိုင်ငံကနေမထွက်ခွာခင်မေလ21ရက်နေ့ကရန်ကုန်တမ်းမတ်နေအိမ်မှာမီဒီယာတွေနဲ့တွေ့ဆုံတဲ့အချိန်ပြောခဲ့တာပါမတ်အင်ဂျင်နိုင်ကအပြည့်စုံကိုဆက်ပြီးပြောပြပါမယ်ရှင်
မြန်မာတနိုင်ငံလုံးကန့်ကွက်ခဲ့တဲ့အတွက်၈နှစ်နီးပါးလောက်ရပ်ဆိုင်းနေရတဲ့ကချင်ပြည်နယ်ကမြစ်ဆုံဆဲစီမံကိန်းအပေါ်တရုတ်ဆိုးရအနေနဲ့အလွန်ဆိုးရိမ်မကင်းဖြစ်နေကြောင်းတရုတ်တမ်းအမတ်ကြီးဟုံးလျန်ကသတင်းမီဒီယာတွေကိုပြောဆိုခဲ့ပါတယ်။အခုလိုရပ်ဆိုင်းထားတဲ့စီမံကိန်းနဲ့ပတ်သက်လို့နှစ်နိုင်ငံအကျိုးရှိမဲ့နီးလန်းရှာဖွေဖို့လည်းမြန်မာအစိုးရနဲ့သဘောတူညီမှုရထားတယ်လို့တရုတ်တမ်းအမတ်ကသတင်းမီဒီယာတွေနဲ့တွေ့ဆုံပွဲမှာစကားပြန်ကနေတဆင့်အခုလိုပြောသွားပါတယ
်။ပြည်ဆောင်ရတဲ့စီစဉ်တဲ့ကိစ္စဆိုရင်对出家的习惯的那大家你可以上我可以来说可以先摸的对这么对我来讲呢你们说一下呢你你你刚刚不报上院里面的对手我虽然也罢的这么用的太太的秘书也要在这些年里面可以上我可以来说可以现在看啊对面嘛的那个你信心虽然虽没有包括其实也有些许些许比较上月份没多这么用的太太我都理解也是的
တဖက်မှာလည်းမြစ်ဆုံဆဲစီမံကိန်းရပ်ဆိုင်ထားတဲ့နှစ်တွေကြာလာတဲ့အတွက်တရုတ်နိုင်ငံဘက်ကအလွန်နစ်နာနေတယ်လို့တမ်မတ်ကြီးကဆိုပါတယ်။ဒါကြောင့်မြစ်ဆုံဆဲစီမံကိန်းကိုပြည်လည်အောင်ဖြည့်ရှင်းနိုင်မယ်ဆိုရင်နှစ်နိုင်ငံဆက်ဆံရေးတိုးတက်ဖို့အများကြီးအထောက်အကူဖြစ်မယ်လို့မစ္စတာလီယန်ကပြောပါတယ်။အခုလိုတမ်မတ်ရဲ့ပြောဆိုချက်ဟာမြန်မာဘက်ကမြစ်ဆုံဆဲစီမံကိန်းရပ်ဆိုင်ထားတာကိုဖိအားပေးပြောဆိုလာတဲ့သဘောမျိုးဖြစ်နေပြီးဒီစီမံကိန်းအကောင့်ထဲမဖော်ပြရင်လေတရုတ်နဲ့ဆက်ဆံရေးအတိုင်းအတာတစ်ခုထက်ပိုပြီးထိခိုက်စရာအကြောင်းမရှိဘူးလို့အမေရိကန်ခြေဆိုင်မြမအရေးလေးလာနေသူဒေါက်တာတင့်ဆွေကသုံးသပ်ပါတယ်
။အဲ့ဒါလို့ပြောလာတာပေါ့နော်တခုဖိအားပေးသလိုမျိုးဟိုတနည်းအားဖြင့်ချင်းချောက်တယ်လို့ပြောတာပေါ့နော်အဲ့ဒါလို့ပြောလာတာကတော့ကျွန်တော်တို့လက်ခံကြအကြောင်းမရှိပါဘူး။ဒီကိစ္စတခုတည်းနဲ့အင်းကြီးနဲ့နိုင်ငံဆက်ဆက်ရေးဒီတခုတည်းပေါ်မူပြတာမဟုတ်ဘူးနှစ်နိုင်ငံလုံးအတွက်လည်းတခြားသောအကြောင်းတွေမြောက်များစွာရှိတော့ကနှစ်နိုင်ငံဆက်ဆက်ရေးတော့တစုံတရာအတိုင်းအတာတခုတည်းပို့ပြီးတော့ထိခိုက်စရာမရှိဘူးမလုံးလဲရလို့လည်းပဲတရုတ်ကပမာပြည်ကိုပြန်သူလို့ပြောသွားပြီးဆက်ဆံလာမှာမဟုတ်ဘူးပမာနိုင်ငံလည်းဒါကြံသူလို့သတ်မှတ်မယ်ဒီစားမဖြစ်နိုင်ဘူးတိုက်ကုန်ကျွန်တော်ပြောနေတာကနှစ်နိုင်ငံဆက်ဆံရေးကိုအတိုင်းပါတစ်ခုတည်းပို့ပြီးတော့ထိခိုက်စရာမရှိဘူးလို့ကျွန်တော်မြင်ပါတယ်
။တရုတ်တမ်မတ်ဟုံးလျန်ကသတင်းမီဒီယာတွေနဲ့တွေ့ဆုံပွဲအတွင်းမြစ်ဆုံဆဲစီမံကိန်းမေးခွန်းတွေကိုဖြေကြားတဲ့အထက်မှာအင်အားစုတချို့ကနေနိုင်ငံရေးရည်ရွယ်ချက်နဲ့ဒီစီမံကိန်းနဲ့ပတ်သက်လို့သတင်းအမှားတွေထုတ်ပြန်နေပြီးတရုတ်မြန်မာဆက်ဆံရေးကိုထိခိုက်အောင်ဆောင်ရွက်နေတယ်လို့ဆွဆွဲပြောဆိုသွားပါတယ်။ဒါအပြင်အဲ့ဒီအင်အားစုတွေနောက်မှာနိုင်ငံခြားအုပ်စုတချို့ရှိနေတယ်လို့လည်းတမ်မတ်ကဆိုပါတယ်။အခုလိုတရုတ်တမ်မတ်ရဲ့ဆွဆွဲပြောဆိုချက်ဟာမှန်ကန်မှုမရှိကြောင်းနဲ့ကြီးမားလာတဲ့စီမံကိန်းကြောင့်သဘာဝပတ်ဝန်းကျင်နဲ့လူမှုအဖွဲ့အစည်းအသက်အန္တရာယ်ကိုကြီးကြီးမားမားထိခိုက်စေမယ်ဆိုတာလွန်ခဲ့တဲ့၈နှစ်လောက်ခရဲကဌာနေတိုင်းသားတွေကိုယ်တိုင်ထောက်ပြကန့်ကွက်ခဲ့တာဖြစ်ကြောင်းအမေရိကန်ခြေဆိုင်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်းကပြောပါတယ
်ကျွန်တော်တဘာဝမကြောက်လို့ပြောချင်ပါတယ်ဘာလို့လဲဆိုတော့ဒီမြစ်ဆုံကိုကန့်ကွက်တာကဌာနေတိုင်းသားတွေကနေပြီးတော့ကန့်ကွက်တာကဒီအနောက်နိုင်ငံတို့ဘာလို့မဆိုင်ပါဘူးဟိုးစကတည်းက2000 2008လောက်ကတည်းကစကတည်းကဟိုကျွန်တော်ဌာနေတိုင်းသားတွေကကန့်ကွက်မှုရှင်းရှင်းလင်းလင်းပြောထားပြီးသားပါအဲ့ဒါကိုအရင်တော့စစ်အစိုးရဆိုတော့ပြည်သူထောက်ခံမှုယူယူမယူယူသူတို့ကအတင်းကိုလုတ်ခဲ့စီမံကိန်းဆိုတော့အဲ့အချိန်မှာလုတ်ခဲ့တာပေါ့နော်ကြေရည်တာတရုတ်နိုင်ငံကဒီမှာပြည်သူပြည်သားတွေကိုအလေးထားတယ်ဒီချစ်ချင်ရင်းနှီးချင်တယ်ဆိုတော့စစ်တမ်းကောက်လို့ရပါတယ်ဒီဟာတွေကိုမဲပုံးထောင်ပြီးမှလက်ဆုံတီထောက်ဖို့မတီထောက်ဖို့လုံးလုံးရပါတယ်အဲ့ဒါဆိုအဖြေချက်ချင်းချင်းကြီးပေါ်လာပါလိမ့်မယ
်မြစ်ဆုံဆဲကိစ္စတရုတ်တမ်မတ်ရဲ့ပြောဆိုချက်တွေကိုကြည့်ရင်တရုတ်ကြိုးစည်းဝါကိုပိုပြီးအဓိကထားပြောသွားတယ်ဆိုတာမြင်ရတယ်လို့ဂမ်ဆန်းက VOE ကိုပြောပါတယ်တရုတ်တမ်မတ်ရဲ့ပြီးခဲ့တဲ့ဒီဇင်ဘာလကသွားခဲ့တဲ့ကချင်ပြည်နယ်ခီးစဉ်အတွင်းမြစ်ဆုံဆဲကိစ္စပြန်စတင်ဖို့ဖိအားပေးပြောဆိုခဲ့ကြောင်းသူတွေ့ဆုံခဲ့တဲ့ကချင်တိုင်းသားပါတီတွေနဲ့လူမှုအဖွဲ့အစည်းတွေကပြောပါရတယ်။ဒါအပြင်တမ်မတ်ရဲ့ခီးစဉ်ထုတ်ပြန်ချက်မှာမြစ်ဆုံစီမံကိန်းဒေသခံအဖွဲ့အစည်းတွေကကန့်ကွက်မှုမရှိကြောင်းဖော်ပြခဲ့တဲ့အတွက်ကာယကံရှင်အဖွဲ့တွေဘက်ကတမ်မတ်ရဲ့ပြောဆိုချက်မှန်ကန်မှုမရှိကြောင်းတုံ့ပြန်ကန့်ကွက်ခဲ့ကြပါရတယ်။အင်္ဂါနေ့ကသတင်းမီဒီယာတွေနဲ့တွေ့ဆုံပွဲမှာတော့တရုတ်တမ်မတ်ဟုံးလျန်က မြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့မြန်မာပြည်သူတွေအနေနဲ့စိတ်ရှိရှိနဲ့စောင့်ဖို့လိုအပ်ပြီးမြန်မာအစိုးရဘက်ကတင့်တော်တဲ့အချိန်မှာအများကြီးနဲ့မဲ့အဖြေကိုထုတ်ပြန်မှာဖြစ်တယ်လို့ပြောပါတယ်။မစ္စတာလင်ဟာမြန်မာနိုင်ငံဆိုင်ရာတရုတ်တမ်မတ်ဖြစ်၃နှစ်ကျော်တာဝန်ထမ်းဆောင်ခဲ့ပါတယ်ရှင
်။မန်အင်ဂျင်နိုင်ပြောပြသွားတာပါရှင်။မနေ့ဗုဒ္ဓဟူးနေ့ကဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီရဲ့မြန်မာပြည်ခရီးစဉ်အတွင်းမတိမငိမ့်ဖြစ်နေတဲ့ရခိုင်ပြည်နယ်ကိုဦးစားပေးပြီးအရင်ဆုံးလာရောက်ခဲ့တာကိုဒေသခံတွေကကြိုဆိုလိုက်ကြပြီးလိုအပ်နေတဲ့စာနာမှုဆိုင်ရာအကူအညီတွေပေးနိုင်လိမ့်မယ်လို့လည်းမျှော်လင့်နေကြပါတယ်။မစ္စတာဂရန်ဒီရဲ့မြန်မာနိုင်ငံခရီးစဉ်အတွင်းဘင်္ဂလားဒေ့ရှ်ရောက်ဒုက္ခရိုဟင်ဂျာဒုက္ခသည်တွေအရေးဆွေးနွေးနိုင်ခဲ့လိမ့်မယ်လို့လည်းမျှော်လင့်နေတဲ့အကြောင်းရိုဟင်ဂျာဒုက္ခသည်တွေကလည်းပြောပါတယ်။ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကစူးစီးတင်ပြပေးမှာပါရှင်
။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီရဲ့ရခိုင်ပြည်နယ်ခရီးစဉ်တွင်မှာတော့ဘူတီတော်မောင်နှံကိုတွားရောက်ခဲ့ပြီးတော့ရခိုင်ဒုက္ခသည်တွေပန်းတော်ပြင်ကမွတ်စလင်တွေပါဝင်ဒေသခံတွေနဲ့တွေ့ဆုံခဲ့ပြီးတော့သူတို့ရင်ဆိုင်နေရတဲ့အကျပ်တဲတွေတောက်တုံးရင်ပါဝင်လိုအပ်နေတဲ့လူသားချင်းစာနာမှုအခက်အခဲတွေကိုကူညီပေးနိုင်ရေးဆွေးနွေးခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်။အခုလိုမျိုးဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဟာ9ရက်ကြာသူ့ရဲ့မြန်မာပြည်ခရီးစဉ်စတင်ချိန်မှာပဲလူမျိုးရေးဘာသာရေးဆန်တဲ့ပဋိပက္ခတွေဖြစ်ပွားခဲ့ရာလက်ရှိမှာလဲစီးရစ်တက်မှမှုတွေဖြစ်နေဆဲဖြစ်တဲ့ရခိုင်ပြည်နယ်ကိုပထမဆုံးအလေးပေးတွားရောက်ခဲ့တဲ့အပေါ်ကြိုဆိုကြောင်းကမန်မျိုးသားတုတ်တက်ရေးပါတီရဲ့ဗဟိုကော်မတီဝင်ဦးတင်ငွေကပြောပါတယ
်။သမဂ္ဂလူသားချင်းစာနာပြီးတော့လာရောက်အောင်စုံစမ်းနေဆိုတာကြိုဆိုရမှာပါကျွန်တော်တို့ကလေ။နောက်တစ်ခုကပုံမြေတွေမှာဖြစ်နေတဲ့အနေအထားတွေကိုဝင်ဆင်းပြီးတော့ဒါလိုက်ပြီးစုံစမ်းတဲ့အခါကျတော့လက်ရှိပဂရိအခြေအနေကိုလည်းဒါသူ့အနေနဲ့သိသွားတဲ့အခါကျတော့ဘယ်လိုကူညီဆောင်ရွက်ပေးရမလဲ။ရခိုင်ပြည်သားတွေရဲ့အခုလက်ရှိစစ်ကြေးစစ်ချောင်းအနေအထားတွေရောအနောက်တစ်ခါ2019မှာဖြစ်ခဲ့တဲ့တစ်ဖက်နိုင်ငံကိုထွက်ပြေးတဲ့လူတွေရဲ့အနေအထားရောရေပြင်မှာအနေအထားကိုဟိုဒါသိတိကျကျသိသွားမဲ့အနေအထားဖြစ်ပါတယ်။ဒီအပေါ်မှာတော့ကျွန်တော်တို့လိုအပ်တဲ့အခုအညီလေးကိုသူ့အနေနဲ့လည်းပေးနိုင်လိမ့်မယ်လို့ကျွန်တော်အနေနဲ့ယုံကြည်ပါတယ်ကြ
။အခုလိုမျိုးဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးအနေနဲ့မတူကွဲပြားတဲ့လူမှုအတိုင်းဝိုင်းကသူတွေနဲ့တွေ့ဆုံခဲ့တယ်လို့လိုအပ်တဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလဲကမန်မျိုးသားတဖြစ်တဲ့ဦးတင်ွေကပြောပါတယ
်ကုလသမဂ္ဂနဲ့ပတ်သက်ပြီးတော့ကြီးကက်တယောက်အနေနဲ့အခုလိုလာရောက်တဲ့ဟာကဟိုမတူကွဲကြတဲ့တစ်ဖက်နိုင်ငံကိုကျွန်တော်တို့ဟိုခိုးလုံရောက်ရှိသွားကြတဲ့မွတ်စလင်အတိုင်းဝိုင်းရတော့နောက်နောက်ပဲအကျိုးရှိမဲ့အနေအထားတွေကိုအလုံးတစ်ခုဖြစ်အောင်ပုံပေါ်ဖို့ရောက်လာတယ်လို့ကျွန်တော်ဒီနေ့ယူဆပါတယ်ဆိုတော့နောက်တစ်ခါကျွန်တော်တို့ရခိုင်ပြည်နယ်မှာကဒေသမတည်ငြိမ်မှုတွေအနေအထားတွေလက်ရှိဖြစ်ဘေးစစ်တမ်းအနေအထားတွေကလည်းအဲ့ရောက်မှုတွေရှိနေတဲ့အခါကျတော့ကုလသမဂ္ဂတာဝန်ရှိတဲ့ UNHCR ရဲ့အကြီးအကဲတယောက်အနေနဲ့သိရှိသွားပြီးတော့လိုအပ်တဲ့ကျွန်တော်တို့ပတ်ပုတ်ကူညီမှုတွေဆေးဝါးတွေစားမရိတ်ခါတွေလူသားချင်းစာနာမှုတွေကူညီတွေပေးရေးလုပ်ငန်းတွေမှာဟိုဒါအထောက်အကူဖြစ်ပြီးတော့အကျိုးရှိမယ်လို့ကျွန်တော်အနေနဲ့ယုံကြည်ပါတယ
်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဟာသူ့ရဲ့မြန်မာပြည်ခီးစဉ်မတိုင်ခင်ပြီးခဲ့တဲ့ဧပြီလကုန်ပိုင်းတုန်းကလည်းဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေစီတွားရောက်ခဲ့ပါတယ်ရိုဟင်ဂျာဒုက္ခသည်စခန်းတွေစီသူတွားရောက်ခဲ့တဲ့အချိန်မှာရိုဟင်ဂျာဒုက္ခသည်တွေဘက်ကကုလသမဂ္ဂဆိုင်ရာမဟာမင်းကြီးကိုသူတို့နေရရေးပြန်နိုင်ရေးနောက်အခြေခံလူခွင့်ရေးနဲ့နိုင်ငံသားတန်းတူအခွင့်အရေးရဖို့ကိစ္စတွေကိုမြန်မာပြည်ခီးစဉ်အတွင်းမြန်မာဆိုရတာဝန်ရှိတဲ့သူတွေနဲ့တွေ့ဆုံခြင်းဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်တွေတောင်းဆိုခဲ့တဲ့အချက်တွေကိုဆွေးနွေးနိုင်ခဲ့လိမ့်မယ်လို့မျှော်လင့်ကြောင်းလဲရိုဟင်ဂျာဒုက္ခသည်ဦးဣစလမ်ကပြောပါတယ
်ဖေဘိုဂရန်ဒီကယခုမြန်မာဆိုရနဲ့ကျွန်တော်ရိုဟင်ဂျာဒုက္ခသည်အရေးကြီးစားဆွေးနွေးမယ်လို့ကျွန်တော်ကမျှော်လင့်ပါတယ်ခင်ဗျာမြန်မာဆိုရခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့အချိန်မှာကျွန်တော်ရဲ့ဒုက္ခသည်အရေးကြီးစားရှင်းလင်းအောင်ဆွေးနွေးရဖို့အော်ကျွန်တော်ဒီဝင်ရတော့ကတည်းကမနေ့ဆန်းဆန်းနေကြီးကိုကျန်လာရတဲ့ဆွန်ရပြပေါ်တဲ့မြမဆေးရနဲ့ဆင်းနေပြီးတော့အမြင်ဆုံးဆွန်ရနိုင်ရတဲ့ဆိုတော့ညော်လင်းပါတယ်ခင်ဗျာ။နောက်ဆွန်မှုဖြစ်လေကျွန်တော်ရဲ့ reputation အမြင်ဆုံးစနိုင်အောင်ကျွန်တော်လည်းတောင်းဆိုကြည့်ပါလေ။ဒါကြိလို့ဆိုရင်ကျွန်တော်ရဲ့နေငင်းကြီးကိုကျွန်တော်ပြင်ကြည့်ပါလေ။နောက်ကျွန်တော်ပြန်တဲ့အချိန်မှာကျွန်တော်ရဲ့အတဲဘေးကင်းလုံးကျွန်တော်ရှိစေရမယ်။အာကျွန်တော်ရဲ့ငွေရရှိခဲ့တဲ့မူလနိုင်ငံသားအခွင့်အရေးပြန်လည်ရရှိစေရမယ်ကျွန်တော်ရဲ့မူလစီရော်ကိုပြန်လည်မြေတောင်ပြန်ရှိစေဖို့အတွက်ကျွန်တော်ကတောင်းဆိုခြင်းပါတ
ယ်မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားပေမဲ့လို့ဘင်္ဂလားဒေ့ရှ်ဘက်ကတင်းချောက်သွားကြတဲ့ဒုက္ခသည်တွေကိုစစ်စစ်ပြီးတော့ပြန်လည်လက်ခံမှာဖြစ်ကြောင်းပြောဆိုထားပါတယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရဲ့ခီးစဉ်အတွင်းမှာနိုင်ငံတော်အကြီးအကဲတွေနဲ့တွေ့ဆုံဖို့နေပြည်တော်ကိုလည်းတွားရောက်ဖို့ရှိပါတယ်ရှင်
မဆုမွန်ပြောပြသွားတာပါရှင်။အခုရခိုင်ပြည်နယ်အတွင်းမတိမငြိမ်ဖြစ်နေရတဲ့အခြေအနေကိုလက်တဆက်သေးပြောပြချင်ပါတယ်။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ဘက်မှာအစိုးရတပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင် AA အဖွဲ့တို့ကြားတိုက်ပွဲတွေဇက်တိုက်ဖြစ်နေပြီးထိခိုက်ကြဆုံးတာတွေရှိတဲ့အကြောင်းနှစ်ဖက်တပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။မနေ့ဗုဒ္ဓဦးနေတော်ကမြောက်ဦးမြို့နယ်ဝေတာလီကျေးရွာဘက်မှာအစိုးရစစ်ကြောင်းကို AA ဘက်ကနေဘုံခွဲတိုက်ခိုက်ကြောင်းဒေသခံတွေကပြောပါတယ်။အင်္ဂါနေ့ကတော့ဘူးသီးတောင်ဘက်မှာ14သမတဦးတေဆုံးခဲ့တာနဲ့ပတ်သက်လို့တပ်မတော်နဲ့ AA ကြားအပြန်အလှန်ဆွတ်ဆွဲပြောဆိုနေမှုတွေရှိတဲ့အကြောင်းအခြေအနေရရက်ကို VOA မြန်မာပိုင်းသတင်းတောက်နိုင်ကုန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ဝေစာလီကျေးရွာဘက်မှာတပ်မတော်စစ်ကြောင်းတစ်ခုကိုရခိုင်တပ်ဖွဲ့ AA ဘက်ကဘိုင်းခွဲတိုက်ခိုက်ခဲ့တယ်လို့ဝေတာလီကျေးရွာသားတို့ကပြောပါတယ
်။ဟောရာလီဖျားကြီးအပေါင်းမှာမိုင်းဆွဲတိုက်ခိုက်တာလို့ထင်တယ်။တမတော်ကတော့တော်တဲ့ဟာကိုသူတို့ကမိုင်းဆွဲတိုက်ခိုက်တယ်လို့ထင်တယ်။ဝေတာလီကအနည်းငယ်ပဲကဲရတယ်။ခင်နာကြီးကျော်ကတကြီးဖြစ်ပြီးတော့ခုတကဗနက်တန်ကပြန်ထွက်လာတယ်။ဖလန်းတွေတိရတယ်။သူရေကုန်စစ်တွေကလည်းပိုက်ခတယ်လေ
။ပေါက်သောပြင်နဲ့ဝေတာလီဘက်ကိုတမတော်စစ်ကြောင်းအင်အားတရားခန့်ရောက်ရှိလာချိန်မှာဘုံခွဲတိုက်ခိုက်ခဲ့တယ်လို့အဆိုပါရွာသားကပြောပါတယ်။လက်ရှိဝေတာလီရွာသားတွေဟာရွာကိုစွန့်ခွာပြီးပေးလို့ရကိုတင်းရှောင်နေရတယ်လို့လဲသူကဆိုပါတယ်ဒီကနေ့ဖြစ်ပေါ်တဲ့တိုက်ပွဲချင်းတွေကိုမသိရသေးပေမဲ့မနေ့ကမြောက်ဦးမြို့နယ်အုတ်ဖိုကံဘက်မှာမြန်မာစစ်တပ်နဲ့ရခိုင်အေအဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့လို့မြန်မာစစ်တပ်ဘက်ကထိခိုက်မှုတွေရှိခဲ့တယ်လို့ကမ္ဘောဒီးယားထုတ်ပြန်ရေးဖွဲ့အတွင်းရင်းမှူးဘူမှုချုပ်စော်မင်းထွန်းကပြောပါတယ
်မြောက်ဦးရဲ့မြောက်ဖက်မှာဖြစ်တာပါဗျကျွန်တော်တို့ဘက်ကထိခိုက်တာများရှိတယ်လည်းနေရှိတယ်မြောက်ဦးမြောက်ဖက်က6မှ8မှန်လောက်ရှိနေတယ
်အင်ကန်ဒီမနက်ကအုတ်ဖို့ကန်တိုက်ပွဲချင်းတွေကိုတော့အေးအေးပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ
်မဖြစ်တဲ့နေ့မနက်ပေါ့ဒေတာကြီးမနက်ကျောင်းမှာခိုင်တက်တော်နဲ့နေရဒီကမာစစ်ကြောင်းတစ်ခုနဲ့တိုက်ပွဲဖြစ်တာရှိတယ်အဲ့ဒီမြောက်ဦးမြို့နယ်ဒီအုတ်ဖို့ကန်နားမှာတိုက်ပွဲဖြစ်တာရှိတယ်အဲ့ဒီတိုက်ပွဲမှာလည်းကမာစစ်တပ်ကတော့ဟိုကျဆုံးနေရှိ
အုတ်ဖို့ကန်တိုက်ပွဲမှာမြမတပ်မတော်ဘက်ကဘူကြီးစစ်နူးအပါဝင်အနည်းဆုံး6ဦးကျဆုံးခဲ့တယ်လို့ဒေတာခံရွာသားတွေကပြောပါတယ်မေလ20ရက်နေ့မှာလည်းပလက်ဝါမြို့နယ်နဲ့ကြောက်တော်မြို့နယ်အဆက်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ခိုင်တုခကပြောပါတယ်
ဒီဘူးချောင်းရွာရဲ့အနောက်ဘက်80ကီလိုမီတာခန့်အကွာမှာအဲ့ဒီအား300ကျော်ပါတဲ့ဓမ္မစစ်ကြောင်းကိုဒီခိုင်တပ်တော်ကွန်မန်ဒိုတွေကနေပြီးတော့ဖြတ်တောက်တိုက်ခိုက်ခဲ့တာရှိ။အဒီအချင်းတို့အတွင်းဖြတ်တောက်တိုက်ခိုက်မှုမှာဓမ္မစစ်တပ်ဘက်ကနေပြီးတော့ခြေဦးအထက်ကျဆုံးပြီးတော့ဒဏ်ရာရတာအများကြီးရှိတယ်ဗျ
။ဒီတိုက်ပွဲအတွင်းတပ်မတော်ဘက်ကထိခိုက်ကျဆုံးမှုများပြားတယ်လို့ AA ဘက်ကပြောပေမဲ့တီးခြားအသိမပြုနိုင်သေးပါဘူး။မနေ့ကလည်းစည်ရဲတင်းမာနေတဲ့ဗူဒီတောင်မြို့နယ်ကြာညိုပြင်ကြေးရွာကဆက်လီမောင်နှမတို့ဦးတိတ်ဆုံးခဲ့တယ်လို့ဒီတေဆုံးမှုမှာအရာဝတ်နဲ့ရခိုင်အေတပ်ဖွဲ့ကနေတပ်ဖြတ်ခဲ့တယ်လို့တမတော်သတင်းထုတ်ပြန်ရေးဖွဲ့အတွင်းရင်းမှူးဘူမှုချုပ်စော်မင်းထွန်းကအခုလိုပြောပါတယ်
။ကြာညိုပြင်ကညာပြင်တော့ပဲဟိုအေဖွဲ့တိရဲ့နေရာလည်းဖြစ်တယ်။သူစိုးဝင်နိုင်သွားတော့သူအဲ့ဒီမှာလာပါတယ်ကြာ။အဲ့ဒီမှာတော့ရောက်ဝတ်ဝတ်ဆင်ထားတဲ့ရခိုင်လေးရောက်ဆိုင်ကယ်နဲ့ရောက်လာတယ်လို့ပြောတယ်။တပ်နေဗူဒီရောက်မျိုးလိုက်ဖို့ကိုပြောတယ်လေ။ကောင်းမောင်းတဲ့လိုက်မပူနိုင်ပါဘူးများတော့စကားနဲ့ရံဖြေခဲ့ကြလို့ပနတ်နဲ့ပြေးသွားတယ်ခါနဲ့ထိုးသွားတယ်လို့ပြောပါတယ်အဲ့ဒါတော့မြေစမ်းပါတော့ခုအမှုဖွင့်ထားတယ်ပေါ့
အေးအေးပြန်ကြရစ်တော်ဝန်ခံခိုင်တုခကတော့ကြံညူပြင်းရွာသားကိုအေးအေးဖွဲ့ကနေတပ်ဖြတ်ခဲ့တယ်လို့သတင်းထုတ်ပြန်ချက်ဟာမမှန်ကန်ဘူးလို့ပြောပါတယ
်အဲ့ဒါတော့ကျွန်တော်တို့လည်းလုံးဝပတ်သက်နေရှိဘူးဒါဗမာစစ်တပ်ကနေပြီးတော့အဲ့ဒီလူကိုဆက်လင်းနဲ့လိုက်ကိုခိုင်းဒါပေါ့နော်ပေါ်တာဆွေးတာလို့ဒါမျိုးခေါလူကအဲ့ဒါမပို့ဘူးမပို့တဲ့ခါကျတော့သူတို့ကအဲ့ဒါမပို့ရကောင်းလားဆိုပြီးတော့ဟိုအဲ့ဒီလူကိုအမျိုးအသေးနဲ့နေပြီးတော့ပြစ်တတ်တာပေါ့
မြမသမတော်နဲ့ရခိုင်လက်နက်ကင်အေးဖွဲ့တို့ကြားမေလအတွင်းမှာစိုက်ပွဲတွေဆက်ဆက်ဖြစ်ပွားနေတယ်လို့တိုက်ပွဲတွင်အရတားတွေထိခိုက်ဒေဆုံးမှုတွေကလည်းများပြားလာနေပါတယ်။မေလ19ရက်နေ့ကကြောက်တော်မြို့နယ်မြောက်တောင်ကျေးရွာနဲ့မာလာကျေးရွာကြားပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့လို့ကျောင်းတွေရွယ်ကလေးငယ်တို့ဒေဆုံးပြီးတော့ဇနီးအောက်ကလေးတွေနဲ့ရွာသား၄ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။တပ်မတော်နဲ့ရခိုင်တပ်တော်အေအေတပ်ဖွဲ့ကြားတိုက်ပွဲတွေကြောင့်အရတား30ကျော်ဒေဆုံးခဲ့ပြီးတော့ထိခိုက်ဒဏ်ရာရသူ90ကျော်စစ်ပေးတင်းချောင်နေရတဲ့ဒုက္ခတဲ့4000ကျော်ရှိနေတယ်လို့ရခိုင်ရေးကူညီဆောင်ရွက်နေတဲ့လူမှုအဖွဲ့အစည်းတွေကနေစည်းရင်းပြုစုထုတ်ပြန်ထားပါတယ်ခင်ဗျာ
ဗီအိုမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American အတန်ရဲ့ကြာသပတေးနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့စီစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ24 50 51နဲ့ဒုတိယနာရီဝက်မှာလိုင်းလံမီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်း Radio ထုတ်လွှင့်ချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုဒုတိယပိုင်းစီစဉ်မှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက်ဣရန်အတုံးအင်္ဂလိပ်သင်ခန်းစာတခါဥကျော်စံသားရဲ့မြန်မာအရေးဆွေးနွေးခန်းအစီအစဉ်မှာတော့
ဘုန်းကြီးဆရာတော်တပားဆိုတာကလူတွေကိုယဉ်ကျေးအောင်လိမ္မာအောင်ထိမ့်သိရမယ်။သူကစဆဲပြနေတယ်ဟေ့ဆိုတော့လူတွေဘယ်လိုဆုံးမမလဲ။သူရဲ့ဒီရိုက်ခတ်မှု
မြန်မာပြည်တွင်းမှာဘာသာရေးအစွန်းရောက်သူတွေကြောင့်နိုင်ငံနဲ့ဗုဒ္ဓသာသနာတော်ညှို့နှံစေမှုတွေအကြောင်းအမေရိကန်ကိုခေတ္တကြွားရောက်လာတဲ့တန်ကာတော်တပားနဲ့ဥကျော်စံသားဆွေးနွေးသုံးသပ်ထားတာကိုနားဆင်ကြရမှာပါ။အခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်သတင်းဆောင်ပါတွေကိုမူလဆောင်ပါရှင်ရဲ့အဘော်မပြည့်ဥကျော်စံသားနဲ့အတူကျွန်မကောက်နှုတ်စူးစီးတင်ပြပေးထားတာကိုနှာစင်ကြရမှာပါရှင်
။ Belt and Road concerns remain. ကမ္ဘာလမ်းစီမံကိန်းမှာဆွေးနွေးစရာတွေရှိနေတယ်ဆိုတဲ့ကောင်းစနဲ့ taipeitimes.com မှာ Sumit Kumar ရေးသားထားတဲ့ဆောင်ပါကိုဖတ်ရပါတယ်။ပြီးခဲ့တဲ့ April လကကျင်းပခဲ့တဲ့ဒုတိယကြိမ်မြောက်ကမ္ဘာလမ်းစီမံကိန်းနိုင်ငံတကာအစည်းအဝေးကိုရုရှားသမ္မတဗလာဒီမာပူတင်ဒေါန်ဆန်စုကြီးစားတဲ့တင်ရှားတဲ့နိုင်ငံတကာခေါင်းဆောင်တွေတက်ရောက်ခဲ့ကြတယ်လို့စရေးပါတယ်။တရုတ်နိုင်ငံရဲ့ဒီကမ္ဘာလမ်းစီမံကိန်းဟာ2013မှာအစပြုခဲ့တဲ့ကဒေသတွင်းနဲ့ကမ္ဘာအခင်းကျင်းကိုပြန်လည်ပုံဖော်ဖို့တရုတ်အစိုးရရဲ့ရည်ရွယ်ချက်အကြီးမားဆုံးစီမံကိန်းတစ်ခုဖြစ်ပါတယ်တဲ့။ဒီစီမံကိန်းဟာလမ်းပန်းဆက်သွယ်ရေးစတဲ့အခြေခံအဆောက်အဦစီမံကိန်းလိုရေပူရအဖြစ်စုမြင်ခဲ့ကြပေမဲ့ဒေသတွင်းနိုင်ငံရေးပူးပေါင်းဆောင်ရွက်မှုကုန်သွယ်ရေးချုံးမွေးမှုပနိုင်စုစုလူလူချင်းဆက်ဆံမှုတို့အတွက်လည်းရည်ရွယ်ထားတာဖြစ်ပါတယ်တဲ့။သမ္မတရီချင်းပင်ဟာတရုတ်နိုင်ငံရဲ့နိုင်ငံရေးသံတမန်ရေးအသိပညာရေးစီးပွားဘဏ္ဍာအရင်းအမြစ်တွေကိုသုံးပြီးဒေသတွင်းနဲ့ကမ္ဘာပေါ်မှာစင်ခေါ်သူမရှိတဲ့အင်အားကြီးနိုင်ငံဖြစ်ရေးကြိုးပမ်းနေတာလည်းဖြစ်တယ်လို့ဆိုပါတယ်။ဒီအတွက်ငွေအရင်းအမြစ်တချို့ကိုလည်းတရုတ်ကထုတ်သုံးထားပြီးဖြစ်ပေမဲ့ဒီစီမံကိန်းဟာတရုတ်ရဲ့ကြွေးထောင်ချောက်ကြားရောက်ဆင်နိုင်မဲ့စီမံကိန်းဖြစ်တယ်လို့ဆိုရင်းနေရာရှိနေပြီးတရုတ်ပါကစ္စတန်စီးပွားရေးဇင်းကြံနဲ့သီရိလင်္ကာကဟမ်ဘန်ဘိုထာစိတ်ကန်းတို့ကိုနမူနာပေးထားပါတယ်။မလေးရှားကတော့သူတို့နိုင်ငံရဲ့အစီအပဲနဲ့အနောက်ဘက်ကန်ယူရန်ကိုဆက်ဆက်ပေးမဲ့ရထလန်စီမံကိန်းကိုဆိုင်းငံ့ထားတယ်လို့ဆိုပါတယ်။ရှီကျင်းဖင်ကတော့ကမ္ဘာလန်စီမံကိန်းဟာတရုတ်အကျိုးစီးပွားတစ်ခုတည်းကိုသာမဟုတ်ဘဲနိုင်ငံပေါင်းစုံနဲ့ကမ္ဘာစီးပွားရေးပွင့်လင်းလာရေးအတွက်လည်းရည်ရွယ်တယ်လို့ဆိုပါတယ်တဲ့။ပွင့်လင်းမြင်သာမှုအပြည့်အဝရှိစေရမယ်လို့လည်းပြောတယ်လို့ဆိုပါတယ်။သို့တော်လည်းပဲတရုတ်ကောင်ဆောင်ကဘာပြောပြောဒီစီမံကိန်းနောက်ွယ်မှာတရုတ်အနေနဲ့အာရှနဲ့ကျန်ကပ္ပဒေသတွေမှာအင်အားကြီးစိုးရေးဆိုတဲ့ကျွတ်အကြံစီရှိနေတယ်ဆိုတာတရုတ်ရဲ့စစ်တပ်ခိမီးတိုင်ဝမ်အပေါ်ဆန့်ကျင်မှုပုံမပြင်းထန်လာတာတောင်တရုတ်ပင်လယ်ကိစ္စအိန္ဒိယနဲ့မကြာခင်ကဖြစ်ပွားခဲ့တဲ့ဒေါက်လမ်ပြဿနာစတာတွေကိုကြည့်ရင်သိနိုင်ပါတယ်လို့ရေးထားပါတယ်တရုတ်ပါကစ္စတန်စီးပွားရေးဇင်းညာနေသားဆိုရင်အိန္ဒိယကသူတို့ပိုင်တယ်လို့ပြောထားပြီးပါကစ္စတန်ကစိမ့်ပိုက်ထားတဲ့ကက်ရှမီးယားနယ်ကိုဖျက်သွားတဲ့အတွက်ဒါဟာအိန္ဒိယအချုပ်အခြာအနာကိုထိပါတယ်ဆိုပြီးအိန္ဒိယကကန့်ကွက်ထားတယ်လို့လည်းပြောပါတယ်ဒါမဆန်းပါဘူးတဲ့အမေရိကန်ပြည်ထောင်စုကလည်းဒုတိယအကြိမ်ဒီတရုတ်ကမ္ဘာလမ်းစီမံကိန်းကိုကိုယ်စားလှယ်တောင်မစေလွှတ်ခဲ့ပါဘူးတဲ့အိန္ဒိယနဲ့အတူရပ်တည်နေပါတယ်အိန္ဒိယဟာသူ့ရဲ့ Act East Policy အရအရှေ့တောင်အရှေ့နိုင်ငံတွေနဲ့ဆက်ဆံရေးအစီအမြင့်လာတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းဒီဒေသငြိမ်းချမ်းလုံခြုံရေးတိုးမြင့်မဲ့မဟာဗျူဟာကိုချမှတ်ထားတယ်လို့ဆိုပါတယ်။ယမန်နှစ်ကပြုလုပ်ခဲ့တဲ့အမေရိကန်၊ဂျပန်၊ဩစတြေးလျနဲ့အိန္ဒိယတို့ရဲ့လေးနိုင်ငံလုံခြုံရေးဆွေးနွေးပွဲဟာတရုတ်ကိုထိန်းချုပ်ရေးအတွက်ဖြစ်တယ်လို့လည်းရေးသားထားပါတယ်ခင်ဗျာ။
ဒီဟိန်းဒူအွန်လိုင်းသတင်းစာမှာတော့မေလ23ရက်နေ့စနဲ့ရိုဟင်ဂျာတွေနေရပြန်ဖို့ရေးဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတာကိုလည်းပြောပြချင်ပါတယ်။လွန်ခဲ့တဲ့နှစ်နှစ်နီးပါးကမြန်မာပြည်တွင်းနှင်းပန်းနှိပ်စက်မှုတွေကြောင့်ထွက်ပြေးလာကြတဲ့ရိုဟင်ဂျာတွေက3သိန်းနီးပါးကိုအထောက်အထားကတ်တွေထုတ်ပေးပြီးဖြစ်ကြောင်းနဲ့အစာချီထားပါတယ်။ ဒါဟာအိန္ဒိယကိုလိုနီခေတ်ကမြန်မာပြည်ဘက်ကိုရောက်လာကြတဲ့မွတ်စလင်တွေလို့ယူဆရတဲ့ရိုဟင်ဂျာတွေအတွက်ကြိုဆိုရမယ့်တိုးတက်မှုတစ်ရပ်ဖြစ်ပြီးမြန်မာအစိုးရကတော့သူတို့ကိုနိုင်ငံသားဖြစ်ခွင့်ညှင့်ပယ်ထားတာဖြစ်ပါတဲ့2019ခုနှစ်ဩဂုတ်လတုန်းကအာဆာဆိုတဲ့ရိုဟင်ဂျာစစ်သွေးကြွအုပ်စုကရခိုင်ပြည်နယ်မြောက်ပိုင်းကရဲကင်းစခန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့တာအပေါ်မှာမြန်မာစစ်တပ်ကလိုက်လံရှင်းလင်းရာကနေရိုဟင်ဂျာ9သိန်းကျော်နေဆက်ဖြတ်ပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဟာဝင်လာမဆဲဖြစ်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးအတော်လေးအခက်တွေ့ကြရပါတယ်။ရိုဟင်ဂျာတွေကိုခဏတစ်ဖြုတ်ရောက်လာသူတွေလို့ယူဆထားပေမဲ့နှစ်နှစ်ကျော်ကြာလာတဲ့အခါမှာတော့ဘင်္ဂလားဒေ့ရှ်အစိုးရကဆက်ပြီးတော့တင်ကြီးမခံနိုင်တော့ပါဘူး။တရုတ်နိုင်ငံရဲ့ဖိအားကြောင့်2018ခုနှစ်ဇန်နဝါရီလမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့ဟာရိုဟင်ဂျာတွေနေရပြန်နိုင်ရေးလက်မှတ်ရေးထိုးခဲ့ကြပေမဲ့ပြန်ဖို့တင့်တဲ့အခြေအနေမရှိတာကြောင့်ဆိုပြီးကိုယ်တဘောနဲ့ကိုပြန်မဲ့ရိုဟင်ဂျာတယောက်တလေတောင်မရှိခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးက2019မတ်လမှာကုလသမဂ္ဂအစည်းအဝေးမှာပြောပြခဲ့ပါတယ်။အိန္ဒိယနိုင်ငံကတော့ရိုဟင်ဂျာတွေကိုယ်စံတာနဲ့ကိုနေရပြန်နိုင်ရေးဖိအားပေးနေမယ့်အစားမြန်မာနိုင်ငံအနေနဲ့ရိုဟင်ဂျာတွေရဲ့အခွင့်အရေးတွေကိုအကာအကွယ်ပေးဖို့နဲ့သူတို့ရဲ့အိမ်ပြန်ခရီးအန္တရာယ်ကင်းဘေးရှင်ရေးတောင်းဆိုနေကြတဲ့နိုင်ငံတကာအတိုင်းဝိုင်းနဲ့ပူးပေါင်းဆောင်ရွက်ခဲ့တဲ့အကြောင်းလူ့ခွင့်ရေးအဖွဲ့ရဲ့တောင်အာရှဆိုင်ရာညွှန်ကြားရေးမှူးဖြစ်တဲ့ဆောင်းပါရှင်မနတ်ရှိဂန်ဂူလီကရေးသားထားပါတယ်ရှင
်မကြခင်ရပ်ပိုင်းတော့ကပြောင်းစုလွှတ်တော်ကနေပြီးတော့တည်ပြုလိုက်တဲ့အလုသမားရေးရငင်းပွားမှုဖြစ်ရှင်းဥပဒေပြင်ဆင်ခြင်းနဲ့ပတ်သက်ပြီးတော့အလုသမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေဘက်ကကန့်ကွက်နေကြပါတယ်ဒီဥပဒေအရလူမားတွေအခွင့်အရေးနှိမ့်နှင်းဆောင်ရွက်တဲ့နေရာမှာအလုသမားတွေဘက်ကအခွင့်အရေးနှင်းနာဆုံးရှုံးမှုဖြစ်တယ်လို့ယူဆကြပါရယ်။လာမယ့်အင်္ဂါနေ့ညဒက်လီလိုက်ဆင်းနူးပွဲမှာတော့မကြာခဏဆိုလိုဖြစ်နေတဲ့ဒီအလုသမားရေးရအငင်းပွားမှုတွေနဲ့အလုသမားအခွင့်အရေးကိစ္စတွေကိုဆွေးနွေးမှာဖြစ်ပါရယ်။ပါဝင်ဆွေးနွေးမိများလူရဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒက်လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါရယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုယ့်ရဲ့အမြင်ကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါရယ်။ဗီအိုအီမြန်မာပိုင်းရဲ့ဖုန်းနံပါတ်က1-332-382-9554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်းကြမယ်သတို့ရှင်တွေကိုကျေးဇူးပါတယ်ခင
်ဗျာ။နာမည်စနေညဒါရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရဆိုရင်အချိန်မီဆက်သွယ်နိုင်ကြပါတယ်ရှင်။အခုဆက်လက်ပြီးတော့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာကြရပါမယ်။ဒေါ်လှလတန်းကစီစဉ်ပို့ချပေးနေတာဖြစ်ပါတယ်ရှင်။
ဒီမြေတင်ပြမယ့် ATM အသုံးကတော့
a slap on the wrist
ဖြစ်ပါတယ်ဆာလုံးပေါင်းက a တခါတခု s l a p slap a slap ကတခါရိုက်တာပုတ်လိုက်တာ t h e the w r i s t the wrist ကလက်ကောက်ဝတ်လို့အဓိပ္ပာယ်ရပါတယ်စကပိုက်ခလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့လက်ကောက်ဝတ်ကိုရိုက်လိုက်တာပုတ်လိုက်တဲ့သဘောပေါ့ရှင်လူတူဦးအပြစ်လို့ရင်လှုပ်တဲ့အပြစ်နဲ့ကိုက်ညီတဲ့အပြစ်ဒဏ်ကိုဥပဒေအရတော့ခံရစမြဲပါဒါပေမဲ့လူကိုခင်လို့မူကိုပြင်လို့ရတယ်ဆိုတဲ့လူဖွဲ့စည်းမျိုးမှာဆိုရင်တော့ပြစ်မှုကဘယ်လောက်ပဲရှိလေပါစေဘယ်သူသားဘယ်သူသမီးဖြစ်ပါတယ်ဆိုရင်ကျူးလွန်တဲ့အပြစ်ကြောင့်ခံတဲ့အပြစ်ဒဏ်ကိုမခံရပဲအပြစ်ပေးမခံရတာတက်တက်တသားပေါ့ပေါ့တန်တန်ပဲအပြစ်ပေးခံရတာမျိုးကို slapon the wrist ဆိုပြီးတင်စားပြောလို့ရှိပါတယ်ဆိုလိုတာကတော့လက်ကိုပုတ်ပြီးတံပေးလိုက်ုံနဲ့ပြီးသွားတဲ့အပြစ်ဒဏ်မျိုးပေါ့ရှင်ဒီသုံးနှစ်ပတ်သက်လို့ George Crew ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် John is the son of a business tycoon. He was involved in a bad accident which was his fault. But the police let him go with a slap on his wristwhich angered the other party.
John ကစီဝိုင်းလုပ်ငန်းရှင်တထေကြီးတူရဲ့သားပေါ့သူကားတိုက်တာတော်တော်လေးအခြေအနေဆိုးတယ်သူ့ဘက်ကအပြစ်ဖြစ်ပြီးမယ်ရဲကသူ့အပြစ်ကိုပေါ့ပေါ့တန်တန်နဲ့ပဲလှုပ်ပေးလိုက်တယ်ဟိုဘက်အဖွဲ့ကတော့ဒေါသထွက်တာပေါ့လို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
John is the son of a business tycoon. He was involved in a bad accident, which was his fault. But the police let him go with a slap on his wrist, which angered the other party. A slap on the wrist.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ item အသုံးပဲဖြစ်ပါတယ
် American Style နဲ့ King English သင်ခန်းစာတွေကိုဒေါ်လာလတန် season ပို့ချပေးနေတာဖြစ်ပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းဌာနကထုတ်လွှင့်ပေးနေတဲ့ English သင်ခန်းစာတွေကို Radio အသံဖိုင်ရော Video ဖိုင်ဖြစ်နေပါ VOA ရဲ့ Internet စာမျက်နှာမှာပြန်ပြီးတော့လေ့လာနိုင်ပါတယ် website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်။အခုမြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရအောင်ပါ။မြန်မာနိုင်ငံမှာပုဂ္ဂိုလ်တချို့ရဲ့အစွန်းရောက်မှုကြောင့်တိုင်းပြည်သိခါကျဆင်းပြီးဗုဒ္ဓသာသနာညှို့နှမ်းပဲဖြစ်နေတယ်လို့စာရေးဆရာမင်းတုံညဗုဒ္ဓတက္ကသိုလ်လို့လူသိများတဲ့ဆရာတော်ဦးအိတ်သရိယကမိန့်ပါတယ်။ဒီလိုလောက်ရကိုဟန်တာဖို့ဘသူတွေမှတာဝန်ရှိတယ်ဆိုတာကိုလည်းဆရာတော်ကထောက်ပြပါတယ်။အသေးစိတ်ကိုတော့အမေရိကန်ပြည်ထောင်စုကိုဘာသာရေးဆွေးနွေးဟောပြောဖို့ကြွားရောက်လာတဲ့ဆရာတော်ဦးအိတ်သရိယနဲ့ဦးကျော်စံသားကဆွေးနွေးသုံးသပ်ပြီးတင်ပြထားပါတယ်ရှင်။
ဒီကြာအခုမြန်မာနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်မရှိတဲ့ဆိုရတဲ့စီးရင်ထဲမှာပါနေပါတယ်။အဲ့ဒီကိစ္စကိုချင်းပြားနေနဲ့ကာကွယ်ပြီးတော့ပြောရမယ့်အခြေအနေမျိုးကြုံခဲ့ပါလားဗျာ
။ဦးဇင်းတို့ဘာသာအချင်းချင်းအရာကတော့အားလုံးလွတ်လပ်တယ်လို့ဦးဇင်းတို့ဘာလို့လဲဆိုအခုဆိုရင်ဦးဇင်းတို့ပြည်တွင်းထဲမှာဦးဇင်းကိုယ်တိုင်လည်းပဲဟိုခရစ်ယာန်နော်မွတ်စလင်ဟိန္ဒူဦးဇင်းတို့ဗုဒ္ဓဘာသာဘာသာရေးခေါင်းဆောင်တွေအားလုံးစုပေါင်းပြီးတော့ညီငယ်ရေးဟောပြောတာတွေအတူတူဟောတာတွေဦးဇင်းတို့ပြည်တွင်းထဲမှာလုပ်နေကြတယ်အဲ့တော့ဦးဇင်းတို့ဒီဘာသာအရာနဲ့တယောက်နဲ့တယောက်ဟိုရိုက်ကြတဲ့ဆိုတာထက်ပေါ့နောက်ွယ်ရမြောက်ပေးလို့တခြားပဋိပက္ခတွေကြောင့်ပဲဖြစ်တာပဲเนาะတခါကြီးတို့လည်းသိတဲ့တိုင်ပဲဦးဇင်းတို့နိုင်ငံမှာဒီဘာသာပေါင်းစုံရှင်တွဲပြီးနေကြတာအများကြီးပဲဒါဦးဇင်းတို့စုလင်နာမရေးဆိုရင်ကြီးအထင်ရှားပဲဟုတ်တော့မလားဟိုတခြားကြောင့်အနေနဲ့တော့ဖြည့်ဆည်းခဲ့တာတယောက်နဲ့တယောက်ဟိုပဋိပက္ခကြောင့်ဖြစ်တာမျိုးမရှိဘူးအဲ့ဒီခုနကပြောတဲ့တွေးထိုးလုံးဆောင်မှုတွေကြောင့်ဦးဇင်းတို့နိုင်ငံမှာဒီပဋိပက္ခတွေကဖြစ်နေကြတာပေါ့
ဆိုမူအနေနဲ့တိုင်းပြည်မှာဘာသာရေးလွတ်လပ်ခွင့်မရှိဘူးဆိုတာ
အဲ့ဒါတော့မဟုတ်ပါဘူးဦးဇင်းတို့လက်မခံပါဘူးဦးဇင်းတို့နိုင်ငံမှာအားလုံးခုနကပြောတဲ့ချက်ချောင်းရှိတဲ့ဟိန္ဒူချောင်းရှိတဲ့အကုန်လုံးလွတ်လပ်စွာသူ့အနေနဲ့သူကိုယ်ဝယ်နေကြတာပဲဒါနဲ့ပတ်သက်ပြီးတော့လည်းဥပဒေအရလည်းကန့်ထားတာတားမြစ်ထားတာဘာမှမရှိပါဘူးနိုင်ငံရေးရှုထောင့်ရတော့ဦးဇင်းတို့ဘုံကြီးချောင်းတွေကိုယ်တိုင်နဲ့အဖြတ်ခံရတာပဲ2000ခုမှရေးဆိုရင်ဒါငွေကြေးရန်ချောင်းတွေဝင်ပြီးအစည်းအခမ်းနဲ့တပုံစကန်းစည်းလို့အစည်းအခမ်းရတယ်2000ခုရှိဝါရောင်မာရေးဆိုရင်ဦးဇင်းတို့ဘုံကြီးချောင်းတွေ60နဲ့တချောင်းချိတ်ပိတ်ခံရတယ်အဲ့တော့ပြောချင်တာအရာကတခြားဘာသာတစ်ခုတည်းတင်ဒီလိုဖြစ်တာမျိုးမဟုတ်ဘူးဒီခုနကပြောခဲ့တဲ့အာနာရှင်တွေကြောင့်ဘာသာတိုင်းဒါအတူတူဖျက်ဆီးတာကိုယ့်ရဲ့အတွင်းထဲမှာအရာလူတွေအရာကတော့တယောက်နဲ့တယောက်ခုနကပြောခဲ့တဲ့ဖျက်ဆီးခြင်းလွှမ်းမိုးခြင်းကတော့ဘာမှမရှိပါဘ
ူးဥဝိရသူတို့ရဲ့တချို့အဆုံးနှုံရဆိုရင်သူတို့ကအစွန်းရောက်ဗုဒ္ဓဘာသာတွေလို့သတ်မှတ်ကြပါတယ်ဒီလူတွေရဲ့အစွန်းရောက်မှုကိုဦးဇင်းကထောက်ပြတယ်ရှင်းပြတယ်ဆိုပြီးတော့ဦးဇင်းကကြော်ကြတဲ့ပုဂ္ဂိုလ်တွေဖြစ်ပါတယ်ဆိုတော့အဲ့သူတို့ရဲ့အစွန်းရောက်မှုကိုဘယ်လောက်ထိအန္တရာယ်ကြီးတဲ့ကိစ္စလို့ဦးဇင်းနေနဲ့မြင်ပါလဲဖြစ်အ
ဲသူရဲ့ပြောဆိုမှုတွေအရဆိုလို့ရှိရင်သူကိုယုံကြည်နေတဲ့လူတွေလည်းရှိတယ်လေသူနောက်လိုက်တယ်သူတပည့်တွေပေါ့နော်အဲ့တော့သူပြောနေတာတွေကကြည်ကြည်လိုက်ဘာလို့လဲဆိုတော့လူတတမားကြည်လင်းနော်ဒါဖရားလည်းခိုးတယ်သူအကုန်လုံးဒါထောင်ကြခဲ့တာတွေအခုဒါဥကုန်နီကိုတတ်တာလဲဒါအထင်ရှားပဲအဲ့ဒီလိုပုံကိုကိုသူကနေပြီးတော့လူသားဓမ္မကြည်လင်းရဲ့ဆရာဖြစ်ပါတယ်နော်ဒီအားပေးနေမှုတွေကမျက်ဝါးထင်ထင်တွေ့နေရတယ်ပြီးတော့သူပြောနေတာတွေဆဲနေတာတွေနော်ဟိုယူဝင်ရဟုတ်တော့မလားဒါအားလုံးကိုဦးဇင်းတို့တော့သူဆဲတဲ့စကားလုံးတွေကိုပြန်ပြောဖို့ဟာအင်မတန်ခက်တယ်ပေါ့နော်အဲ့တော့ဘုံကြီးဆရာတော်တပါးဆိုတာကလူတွေကိုယဉ်ကျေးအောင်လိမ္မာအောင်ထိန်းသိမ်းရမယ့်သူကဆဆဲပြနေတယ်ဟေးဆိုတော့လူတွေကိုဘယ်လိုဆုံးမမလဲသူရဲ့ဒီရိုက်ခတ်မှုဟာဘာသာအနေနဲ့ကြည့်ရင်အင်ပဒံမှဆိုးတယ်နိုင်ငံလည်းတိတ်ခါကြတယ်ကလေးတွေကိုယဉ်ကျေးအောင်ဆုံးမဖို့ဟာဒီမှာလည်းအင်ပဒံခတ်သွားတယ်ဘုံကြီးကစံပြဖြစ်ရမှာစံပြမဖြစ်ဘဲနဲ့သူကဆိုလို့ရှိရင်တာမန်လည်းမဟုတ်ဘူးစာကြဘုံကြီးတပါးလည်းဖြစ်တယ်ဓမ္မဂတိကလည်းဖြစ်တယ်နော်တကယ်ဟိုတိုက်တာကြီးဟဲ့ဆိုလို့ရှိရင်လည်းနာမည်ကျော်တန်ခါ3000ကျော်နေတဲ့အကြောင်းကြီးမှာဟေးဆိုတော့အများကြီးပုတ်ပြီးထိခိုက်တယ်တာမန်ဘုံကြီးတပါးပြောနေတာထက်ကိုပို့ဆိုးတယ်ပေါ့နော
်သူကတော့ဒီဗုဒ္ဓသာသနာဟာကွယ်ပြောက်သွားမယ်ဒီမွတ်စလင်ခရမိုလိုင်းအစ္စလာမိုက်ဇေးရှင်းဖြစ်မယ်ဆိုရဲဆိုရမှုကသူကပြောတတ်ပါတယ်ဒါကတော့လူချင်းတွေကိုပြောတာပေါ့ဗျာဆိုတော့သူအနေနဲ့ဒီဗုဒ္ဓသာသနာတွေက ဖះအဆုံးမတဲ့ကတစုံတရာများကုကပြီးတော့သူလုံးနေတဲ့အလုံးမှန်နေဆိုရဲကြောင့်ပြပြစရာရောအထောက
်ဘာမှမရှိပါဘူးတက်တည်ပြတဲ့အထောက်ထားလည်းဘာမှမရှိပါဘူးတကယ်ရတော့သူကတော့ငုံတရားကိုအခြေခံပြီးတော့ငါနဲ့မတူရင်ငါရန်တူတူလုံနေတာပဲဒါပေမဲ့သူကောက်ကြောင်းနေမှာပြန်ကြည့်ဒီလူကိုအခုကြိုက်တယ်ဟေ့ဆိုရင်မြင်နောက်တစ်ခါကျရင် तू မကြိုက်ဘူးပြောရင်ပြောတာတချင်ရတူတော်အောင်ဆန်းစုကြည်ကိုထောက်ခံနေအားပေးတယ်လို့သူပြောခဲ့တာပဲအခုကျတော့လေတော်အောင်ဆန်းစုကြည်ကိုရန်တူအသွင်နဲ့သူတိုက်ခိုက်နေတာတချင်ရလည်းကုနာပြောလို့ဆရာနာရှင်နေကြံဖို့တွေကို तू မကောင်းလို့ဝီဒီယိုမှတ်တမ်းနေတောင်ရှိတာအခုကျတော့လေဒီ constitution ကိုကောင်းနေဆိုပြီးပြန်လုံတာပြောချင်တာရ तू ဟာဘာရဲ့ကုနာပြောတဲ့တခြားဝါဒတွေရှူတောင်းနေအဲ့လိုကြောင်းမဟုတ်ဘူးကြိုက်ချင်းမကြိုက်ချင်းဆိုတဲ့အမုန်းတရားပေါ်မှာအခြေခံပြီးသူသွားနေတာကိုပဲဦးစင်ကတွေ့ရတယ်ပေါ့နော
်ဆိုသူရဲ့လူရဟာဗုဒ္ဓဘာသာအတွင်းတန်ရှိဖို့အတွက်လည်းအထောက်ပံ့မဖြစ်သလိုဗုဒ္ဓရဲ့အဆုံးအမကိုတစုံတရာနဲ့ကိုးကားပြီးအကြောင်းပြစရာမရှိဘူ
းကြောင်းပြစရာမရှိတဲ့အပြင်ကိုတာရဏာကိုပို့ပြီးဖြတ်နေတယ်လို့မျိုးဖြစ်နေတာပေါ့နော်သူကြောင့်အများကြီးပြက်လာတယ
်ဆိုတော့ဒီကိစ္စမှာသူ့ကိုသံဃာမဟာနာကအဖွဲ့သာသနာအာဏာပိုင်အဖွဲ့လို့ဆိုပါတော့ဗျာဓမ္မစစ်နဲ့သူ့ကိုအရေးယူတာဟန်တာတာမျိုးမလုပ်နိုင်ဘူးလားဗျာ
ဟိုသူကနပြောတဲ့ဟိုဆဲလိုက်တုံးကပြီးတော့လူတဒမာကြည်လင်းရဲ့ဆရာလို့ပြောလိုက်တုံးကတန်ခမာနာယကနေပြီးတော့သူ့ကိုတနှစ်တိတိတရားဟောပိတ်တယ်။ဒါမှမဟုတ်သူမလိုက်နာပါဘူး။ဦးဇင်းတို့ကရင်ပြည်နယ်ဘက်တွေတွားဟောတဲ့တိတ်ကြီးတွေပိတ်ပြီးတော့ပလင်မော်တက်ထိုင်နေသူစန့်ကျင်တယ်။အဲ့တော့ဓမ္မဇက်နဲ့အေးယူထားရင်အာနာဇက်နဲ့အေးယူရမှာဒီပြည်ထရေးတာဝန်ဖြစ်တယ်။ဒါမှမဟုတ်ပြည်ထရေးရနှာစည်းနေတာတွေကိုတွားတွေ့ရတယ်။နောက်အခုသူကတနှစ်ပြည့်သွားပြီဆိုပြီးတော့အခုတခါပြန်ပြီးတော့ဟောနေပြန်ပြီ။ဟောနေတော့နမတိကဘုရုမတာဝန်ရှိဆုံးလေဟေဆိုရင်မိခင်မစိုးရင်တိုက်တကြီးဟာတာဝန်ရှိဆုံးဖြစ်တယ်။ဘာလို့ဆိုသူကစာတင်တိုက်ကြီး။ तू တာဝန်ယူရမယ် तू ចောင်းကနေပြီးတော့ဒီပြည်ထနာတွေဖြစ်နေတာ။ယနေ့တက်သည့်မစိုးရင်တိုက်တေကနေပြီးတော့နော် तू ကိုထုတ်ပယ်ခြင်းစာကြည့်တဲ့ပြင်ဟန်တာခြင်းစာထွက်ခြင်း statement ထွက်ခြင်းဘာမှဥစဉ်လို့မတွေ့ရဘူး။နမတိအရေးကြီးဆုံးကမစိုးရင်တိုက်တေ။နမနှစ်ကဥစဉ်တို့နိုင်ငံတော်တန်ခမဟာနာယကချက်ဖြစ်နေရင်ဒါတားမြစ်ရမယ်ခုနကပြောခဲ့တဲ့ဓမ္မဇက်နဲ့ तू ထုတ်ရမယ်။ဓမ္မဇက်နဲ့သူအရေးယူတာလောက်လာပြီးရင်ခုနပြောတဲ့ပြည်ထရေးရသူလောက်ရမယ်အာနာဇက်နဲ့တွားရမယ်အဲ့ဒီဟာတွေပေါင်းလာတယ်ဆိုရင်သူ့ကိုထိထိရောက်ရောက်ပြရမယ်အခုတော့ဟိုနေ့ကတော့တာဒနာရေးဝန်ကြီးရသူတို့ဟိုတရားစွဲဖို့ပြင်ဆင်နေပါတယ်ဆိုတော့ဟာလေးတခုတော့တက်လာတာတော့တွေ့တယ်ယနေ့တက်တီတော့ဘာမှတော့မတွေ့ရသေးဘူးပေါ့အ
ဲ့တော့တိုင်းပြည်ဂုံသိက္ခာဗုဒ္ဓသာသနာဂုံသိက္ခာညွှန်းနွမ်းမဲ့ကိစ္စကိုသီခံခွင်လွှတ်နေရတယ်လို့စဉ်းစားစရာဖြစ်လာပါတယ်အဲ့တော့မစိုးရင်တိုက်တက်ကညာတော်သဘောကျနေသလားသံဃာမဟာနာကအဖွဲ့ကလည်းသူရဲ့လျှက်တကူများကောင်းတယ်လို့ထင်နေကြသလားပြည်ထရေးကတော့သူနိုင်ငံရေးနဲ့သက်ဆိုင်မှာပေါ့ဗျာအခုနောက်နှစ်ခုကဘာသာရေးအဖြစ်ဘယ်လိုကြောင့်လို့ဦးစင်ပြထင်ပါလဲ
ဟုတ်ကဲ့ဟိုမစိုးရင်တိုက်တက်ကိုပြောရမယ့်ဆိုရင်မစိုးရင်တိုက်တက်မှာကပထမဆရာတော်ကြီးတွေရှိတယ်ပေါ့နော်ဆရာတော်ဦးရဇာဓမ္မတို့ဟေဆိုတာနိုင်ငံရေးနဲ့ထောင်ကျခဲ့တာတခါကြီးတို့လည်းအသိပါဒီဆရာတော်ကြီးတွေလည်းမရှိတော့ဘူးဆရာတော်ဦးတည်ရင်တို့မရှိတော့ဘူးဆရာတော်ဦးနိုင်ရကတို့မရှိတော့ဘူးအခုကတော့နောက်ပိုင်းနိုင်ငံကတွေခေါ်တာပေါ့နော်အဲ့တော့နောက်ပိုင်းနိုင်ငံကတွေကဦးစင်းတို့အနေနဲ့ကတော့ရှောက်ချင်တာရအရင်ဆရာတော်ကြီးတွေကတမိုင်းကုန်ရှိခဲ့တဲ့နော်စာပေအရနိုင်ငံရေးရအကုန်လုံးလူတွေတနိုင်ငံလုံးကကြီးညိုလေးစားရတဲ့ဆရာတော်ကြီးတွေဖြစ်တယ်ဆရာတော်ကြီးတွေရဲ့ဂုဏ်တိတ်ခါကိုစောင့်ထိန်တော့အဖြစ်ဝေရသူကိုသူတို့ထိထိရောက်ရောက်အေးအေးယူတင်တယ်သူတို့တောင်းဝင်ယူရမယ်လိလူရှုနေတဲ့အတွက်ကြောင့်သူတို့ဟာဆရာသမားရဲ့တောင်းဝင်လည်းမကြည့်ဘူးတောင်းဝင်မှုတောင်းဝင်ခံမှုရှိဘူးပေါ့နော်အဲ့ဒါကိုဦးစင်းတို့ကတွားတွေ့ရတယ်သူတို့အရေးမယူရတာဘာကြောင့်လဲဆိုတာတော့ဦးစင်းတို့ကတော့မသိဘူးဒါပေမဲ့ဟိုမင်းအောင်လိုင်တို့ကိုယ်တိုင်အဲ့မှာစွန့်တွားကတ်တာအားပေးနေတာတွေကတော့ဦးစင်းတို့ဒါတနိုင်ငံလုံးတွေ့မြင်နေရတဲ့တာရကတွေဖြစ်နေတယ်ပေါ့နော်ပြီးတော့နိုင်ငံတော်တန်ခါနာယကနိုင်ငံတော်တန်ခါမဟာနာယကအနေနဲ့ကတော့ဟိုတန်ခါရေးတွေအားလုံးရဲ့တာဝန်ကိုယူထားတာဖြစ်တယ်ယူထားတာဖြစ်တဲ့ဒီကြောင့်ဒီလူဟာမျိုးပေါ်ပေါက်လာရင်ထိထိရောက်တားမြစ်ရမယ်မတားမြစ်ဘူးရေဆိုရင်လူတွေကလည်းအထင်သေးလာမယ်တခြားနိုင်ငံတွေကလည်းအထင်သေးလာမယ်အခုဆိုလို့ရှိရင်ပဲပုံရိပ်ကအများကြီးထိခိုက်နေမှုတွေဖြစ်တာပေါ့နော
်ပြည်သူလူထုအများစုရဲ့သဘောထားကဘယ်လိုရှိပါလဲပြည်သူတွေကလည်းပဲဥပဒေစုရဲ့တရားဝင်မှာအများကြီးတွေးရပါတယ်ခင်ဗျာတချို့ကလည်းပဲ Facebook မှာကြည့်ရင်လည်းပဲလူလူလာလာထောက်ခံကြတဲ့လူလည်းရှိတယ်အဲ့ဆိုတော့သူတို့ရဲ့အခန့်ကဏ္ဍကဥစဉ်ဖျားဘယ်လိုမြင်ပါလဲခင်ဗျာ
အင်းပြောမယ်ဆိုရင်သူ့ဟိုလူတွေထဲမှာလည်းပဲဟိုသူရဲကောင်းဆိုပြီးတော့တင်ထားပြီးတော့လိုက်နေကြတဲ့လူတွေရှိတယ်ဒီနောက်ပိုင်းမှာတော့သူကပို့ပြီးတော့ဟိုအခုဆိုရင်ဟိုခမ်းမရှိပါဟိုနေရဆိုလို့ရှိရင်ဒါဟိုလွတ်တော်တဲ့နေနေတဲ့နော်တမတော်သားတွေကိုဖျားလို့ကိုးကွယ်ရမယ်ဆိုပြီးပြောလိုက်တော့လူတွေကပို့ပြီးတော့ဗာမကြည်နှက်မှုတွေပို့ဖြစ်လာတာပေါ့နော်ပြောချင်တာသူ့ရဲ့မှားယွင်းမှုတွေကဦးဇင်းတို့ဒီဘက်ရှိဝါရောင်တန်ဃာတွေကမန္တလေးရဆိုရင်ဦးဇင်းတို့ဆရာတော်ကြီးညဝရီမင်းကြီးဆရာတော်တဆာဝတန်တကာဆရာတော်ကြီးကိုလည်းရေးလေရေးတယ်ပြောလေပြောတယ်ငင်းငင်းဟိုပြောပွဲတွေလည်းသွားတယ်ဦးဇင်းတို့တန်ဃာတွေကနေရာတိုင်းမှာလိုက်ရှင်းပြတဲ့ခါကျတော့အခုတော့သူ့ကိုထောက်ခံတဲ့လူကတော့အင်မတန်အားနည်းလာပါတယ်အရင်ကတော့သူမရှိတော့ပါဘူး
ူးအနာပိုင်းအတိုင်းဝိုင်းတွေကဆိုးရရလို့မဟုတ်ဘောဗျာအနာကိုကိုက်နိုင်တဲ့လူတွေကတချို့ကဥရသူကိုစွန်ကတ်တယ်ကူးခွေတယ်စသဖြင့်ရှိကြပါတယ်ဆိုတော့သူတို့ကတော့သူတို့နိုင်ငံရေးအတွက်အဆုံးဖြတ်နေတယ်အခုတက်နေတဲ့အစိုးရကိုတိုက်ခန့်လုပ်တဲ့နေရာမှာအဆုံးတက်တယ်ဆိုပြီးသုံးနေတယ်လို့များလူစဉ်ဖျားသုံးသပ်မိပါလား
အဲဦးစင်းအနေနဲ့ကြီးလိုက်တဲ့ခါကျတော့အဲ့လိုတွေတွေ့နေတယ်ပေါ့နော်ဘာဖြစ်လို့လဲဟေ့ဆိုတော့အခုဒါဟိုမင်းအောင်လိုင်းတို့လည်းသူတို့တွားပြီးစွန်ကတ်နာတွေရှိနေတယ်ပေါ့နော်ဒါတော့ဦးစင်းတို့ပြောချင်တာအရာတကယ်တာရဏာကိုကြည်ညိုတယ်လေးစားတယ်ဟေ့ဆိုရင်တာရဏာတိတ်ခါကြအောင်တာရဏာကိုဖျက်ဆီးနေတဲ့လုပ်ငန်းတွေမှာအာမပေးသင့်ဘူးအဲ့ဒီလိုအားပေးနေတာဟာတနည်းအားဖြင့်ပြောရင်တာရဏာကိုဖျက်ဆီးနေခြင်းဖြစ်တယ်လို့ဦးစင်းတို့အနေနဲ့ပြောချင်ပါတယ
်ဆိုတော့အစိုးရအနေနဲ့ရောဘောကျုပ်ဘူးကြီးမင်းအောင်နိုင်တို့မဟုတ်ဖဲနဲ့ပေါ့လေအရသာအစိုးရအနေနဲ့ရောသူ့ဘောမှာသဘောထားဘယ်လိုစီးနေမလဲလို့ဦးစင်းဖျားသုံးသပ်မိပါလေဖျ
ားအရသာအစိုးရနေရတော့ဒီကကြီးသူတို့ကတော့ရှင်းပါတယ်အခုဒါသူတို့လည်းပဲဒါဟိုတကယ်ဆရာတော်ကြီးတွေဒီမှာဟုတ်တယ်မလားကိုယ်ကိုစီးကပ်နေကြတာပဲသူတို့ကတော့ဟိုတကယ်ကိုတာရဏပြုတဲ့ယဟန်တော်တွေကိုလိုလားလေဒါပေမဲ့တာရဏရေးဆိုတာကကင်တွယ်လို့အင်မတန်ခတ်တဲ့အရာဖြစ်တယ်ဥဝေရတူကလည်းဥဝေရတူရဲ့နောက်ွယ်ကခုနပြောခဲ့တဲ့လမ်းကြောင်းတွေရှိနေတဲ့ခါကျတော့ကင်တွယ်ဖို့ခတ်နေတဲ့အခန်းကဏ္ဍတွေလို့လည်းပဲဦးစင်းတို့ကတွားမြင်နေပေါ့နော်ဘာသာရေးဆိုတာထိလွယ်ရှားလွယ်တဲ့အတွက်ကြောင့်ဒါပေမဲ့သူတို့အနေနဲ့ဒီလိုအစိုးရတွေအဆုံးရောက်တာတွေကိုတော့မလိုလားဘူးဆိုတာတွေကတော့ဦးစင်းတို့တွေ့ရပါတယ်သူတို့အမတ်တွေလည်းဒါဦးစင်းတို့ဟိုတွေ့ကြစုံရတဲ့အခါမှာမေးကြည့်လိုက်တော့သူတို့လည်းဒီတိုင်းပြန်ပြောပါတယ်ဒီလိုဟာမျိုးကြီးတွေကိုမဖြစ်စေချင်ဘူးလို့ပြောပါတယ်
။ဒီမှာနောက်ဆုံးဆောက်ထားချင်တာကတော့ဥယျာဉ်သူမှာတော့သူပရိသတ်ဇူဘာသာရှိလို့ပြောတော့ဦးစင်ဖျားအနေနဲ့ကတော့ဒီလမ်းစဉ်ဒီတရားတွေကိုဟောနေတာဘယ်တော့ကိုယ်ကလက်ခံတဲ့လူပရိသတ်တော်တော်များများအင်အားရှိပါရဲ့လားဖျား
။ဟောဦးစင်ကတော့ဒီစာလဲရေးတဲ့အခါကျတော့စာပေဟောပြောပွဲ state အစီအမင်းဘော်ဒီမှာလည်းရှိတယ်။ဒီတရားဟောဓမ္မဂရိကအနေနဲ့လည်းပဲတနိုင်ငံလုံးလှည့်ပြီးဦးစင်တရားဟောပါတယ်။အော်ပြီးခဲ့တဲ့တကြံကပဲဦးစင်တို့ရွှေညဝါဆရာတော်ကြီးကြောင်းမှာအာတရားစခန်းကျင်းပါလို့အဲ့ဒီမှာဦးစင်ကိုယ်တိုင်တရားတော်ပြတယ်တရားပြတာတွေလည်းဦးစင်တို့လုပ်ပါတယ်ဦးစင်တို့ရဲ့ဒီရှေးအောင်ရောင်တန်ခါအဝင်းဝိုင်းအကုန်လုံးတန်ခါရဲ့ကိုယ်ရက်တွေအဝင်းဝိုင်းရတော့အင်အားတူရနဲ့တူရှိနေပါတယ
်ဘုရားဇန်တာစီစဉ်ထုတ်လွှင့်ပေးနေတဲ့မြမအရေးသုံးသက်ချက်ကိုဗုဒ္ဓဟူးနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးအခုလိုကြာတာပရင်းနဲ့မနက်ခင်းမှာနောက်တစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးတာဖြစ်ပါလေရှင်။ဒါအပြင် VOA ရဲ့ website လိပ်စာ burmese.voanews.com မှာဖြစ်စေ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာဖြစ်စေလည်းပြန်ပြီးတော့နားဆင်နိုင်ကြပါလေရှင်။အခုနားဆင်ကြရမယ့်သူယုံကြည်ရအစီအစဉ်မှာတော့ကဗျာဆရာခင်အောင်အေးဘာကိုယုံကြည်သလဲဆိုတာမျှဝေထားပါတယ်။မမိုးဖြူကအစီအစဉ်တင်ဆက်ပေးထားတာပါရှင်။
如果我们帮唱歌的哦，今年老师在看嘛，不像用几米压力起来，再用几压力啊，不用几多的力起来，用几米的啊，哦，人家阿个的用起来，哎，用几米的啊呗，那用几压力起来呢？起起来呀，你阿姐不哩？那咯，古人家那个家伙，皮得的当路，古爷一天五个个家伙，你听下这不假，用几的吃的苦的。ကျော်ရရတဲ့ကလေးလူကိုအရင်ကြည့်ကြင်ပါမယ်။နှစ်ကလေးကြွေနှစ်ကလေးတကောင်ကိုတင်ချာပြည်ဆိုရင်နောက်ထပ်နှစ်ကလေးတကောင်ပြီးတော့နောက်ထပ်နှစ်ကလေးတကောင်ပြီးတော့နောက်ထပ်နှစ်ကလေးတကောင်နောက်ထပ်နှစ်ကလေးတကောင်ကိုတင်မုတ်ချတိကြဆိုတာဆက်မပြည့်မြင်ရဦးပဲ။ဆိုတော့ကိုယ့်ရဲ့ရင်ကြီးချက်နဲ့ပေါ့နော်ရင်ကြီးနေတဲ့ဆိုတဲ့ဟာကိုစကားပြောဖို့ရရန်ခက်ခဲကြရတဲ့ဒီကြားလေးကတော့ကိုရင်ကြီးရဲ့ဆိုတာနဲ့ဆက်နွယ်နေတယ်ဒါမှဒီကြားကိုအဲဘယ်လိုရင်ကြီးလဲဆိုတော့ရှင်းပြဖို့တကြတော့ရှင်းရတဲ့အချိန်နဲ့တော်တော်လေးမလုံမလောက်တကြမလို့သိပြီးတော့ပြောပြခဲ့ဘူးပေါ့နော်တစ်ချိန်တုန်းကတော့ငွေဘဝမှာတကယ်ဖြစ်ချင်းတကယ်လို့ဟုတ်ဖြစ်ရမည်ဆိုတာမျိုးကိုရင်ကြီးခဲ့ဘူးရဲ့အဲ့တော့ကျူစားပဲဘဝမှာအရင်ကြည့်ချက်ကြီးမှမျက်ပနဲ့ကြည့်ထားမယ်အရင်ကြည့်တိုင်းလှုပ်လို့ရှိရင်ဒီကြီးတိုင်းရင်ကြည့်ချက်တိုင်းဖြစ်မယ်လို့ရင်ကြည့်တဲ့ပြီးတော့အချိန်ချင်းရှိခဲ့ဦးမယ်ဒါပေမဲ့တစ်ချိန်ချင်းမှာကျတော့ဖြစ်ချင်တာလည်းမဖြစ်ရပါမဖြစ်ချင်တာလည်းဖြစ်ရပါဆိုတဲ့ကိစ္စမျိုးတွေအချိန်ချင်းကြုံလာတဲ့အခါကျတော့တကယ်ဖြစ်ချင်တယ်လို့အုတ်ပြမည်ဆိုတဲ့ရင်ကြည့်ချက်ကလည်းပြပြခဲ့ရပေါ့ရင်ကြည့်ခြင်းနဲ့တက်လို့ပြောရမယ်ဆိုရင်မဆုံးပါတော့မြန်မာနိုင်ငံနဲ့1996လွန်ခဲ့တဲ့ပေါင်း20လောက်ကတော်ဗျာဟန်ဟိုရာကနေပြောပေါ့နော်ဒီဘာမှမယုံကြည်တဲ့လူတယောက်ရဲ့ဘဝကနေပြီးတော့အဲ့အချိန်မှာကိုယ့်ရဲ့အသက်40မှာဗုဒ္ဓတရားကို လိလမီမှတ်တမ်းစိတ်တည်ပြောင်းနေသွားတဲ့အချိန်ကအဲဒါယုံကြည်ကလို့ပြောလို့ရတာပေါ့။ဘာလို့ယုံကြည်ရလဲဆိုတော့အရင်ကဘာမှမယုံကြည်ကြလဲဆိုရင်နောက်ဘဝကိုမယုံကြည်တာနောက်ဘဝမယုံကြည်တဲ့တန်တရားကိုမယုံကြည်တာပေါ့။တန်တရားမယုံကြည်တဲ့ကြောင့်တန်တရားကိုဘာလို့ရလဲကြောင့်လို့ရမယ်။နောက်ဆက်တရားတွေပုံမှန်လဲယုံကြည်စရာမရှိတော့ဘူးလို့ဖြစ်တာပေါ့နော်။ကိုယ်ကအတုံးတဲ့လို့ဖြစ်တာပေါ့။အဲ့ဒီတော့ဘာကိုလဲတော့တလေးကြပြည့်နေမှာတရိစနေ။ဉာဏ်ဘဝနဲ့ပေါ့နော်တဘဝရှိဖြစ်တယ်ပေါ့။ဆယ်လလောက်ကြာပေါ့ဉာဏ်ဘဝအဲ့ချိန်မှာဘုရားတရားတော်ဒီကိုလိလာဖတ်ရှိပြီးတော့ပေါ့နော်။ကိုဖြစ်ကျင်လာရေးရှာဖွင့်ရင်းနဲ့ဉာဏ်ဘဝဆိုတော့ယုံကြည်သွားတယ်။အဲ့ဒါဆိုတော့ယုံကြည်သွားတယ်။ဒါပေမဲ့ဒီအချိန်မှာလည်းပဲဒီယုံကြည်တဲ့အတိုင်းလုပ်နိုင်သလားဆိုတော့တကယ်တော့မလုပ်နိုင်ဘူးပေါ့နော်။တကယ်ကြီးတော့ဒီကိုယုံကြည်ရစီကိုရောက်သွားမယ်လို့ကောက်ကူကတမိတ်ချထားတာပေါ့။အဲ့ဒါလည်းပတ်သက်လို့လေဖက်ကူအတွားကြာကလေးရေးဖြစ်တော့ကြာ25ပိုက်ရေးဖြစ်တဲ့ဖက်ရလေးပြောညာလေး3ပိုက်ကိုရေးပြမယ်။အဲ့ဒါကြီးကပဲကိုယ့်ရဲ့ဒီနေ့ချိန်မှာယုံကြည်ရပေါ့။ဒီဒီဘာနာလ27ဒီဒီရဲ့အောက်ကတက်ဖြင်ကြီးရဲ့အနက်တောင်ကြကြက်ဖြက်ဒီပါဏလ27ဦးကနေဦးတဲ့ချစ်တွေရခက်ခဲလာတွေမလွယ်ပြုတုစေဒီပါဏလ25မမတ်ထိုင်လျက်တာဖြစ်ပြမှုစောင့်ကြည့်တာကျင့်နံစကြဝဠာကျွန်တော်ယုံကြည်ရမယ်ပတ်သက်တဲ့အစီအစဉ်ပြောဆိုမှုတော့ကျင့်နံပြုပါမယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမိုးဖြူစီစဉ်ထုတ်လွှင့်ပေးခဲ့တဲ့သူယုံကြည်ရအစီအစဉ်ကိုနားဆင်ကြကြရတာပါရှင်။အခုမနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ဒီကနေ့မနက်ဖက်အစီအစဉ်ဆုံးမသက်ခင်မှာသတင်းအချင်းချုပ်ကိုဦးကျော်စံသားကပြောပြပေးပါဦးမယ်ရှင
်။အမေရိကန်သမ္မတနဲ့ကွန်ဂရက်လွှတ်တော်ရုပ်အကြံပတိနီယက်စလုံးကိုကိုစားပြုပြီးဆာရှာဘာဘာရရှိထားတဲ့အခြေခံအဆောက်အဦတိဆောက်ရေးသဘောတူညီချက်တည်းရုပ်တရက်ပြုကွက်သွားခဲ့ပါပြီ။ဘိုလူးနေမနကအင်ဖြူရောသမရယုံကမှဒီမိုကရက်ပါတီဝင်လွှတ်တော်အမတ်တင်နဲ့ဆွေးနွေးဖို့စီစဉ်ထားတဲ့စီဝေးခံမကဒေါ်နယ်ထရမ့်ကဒေါသတီးနှုတ်ထွက်သွားတာဖြစ်ပါတယ်။အလွတ်တော်ဥက္ကရာနန်စီပလိုစီကသူ့ကိုအမှန်တရားထိန်ချုပ်သူလို့စွပ်စွဲတာကိုဒေါသထွက်ပြီးနှုတ်ထွက်သွားတာလို့ဆိုပါတယ်။နန်စီပလိုစီကတော့သမရဟာဒီစွာနှုတ်ထွက်သွားတာအခြေခံအဆောက်အဦတိဆောက်ရေးကိစ္စကိုဆွေးနွေးရမှာမလိုလားလို့တမင်ရင်မဲ့ချတာလို့ပြောပါတယ်။အလှရှင်တွေကအလင်းအမြန်မကူညီရဘူးဆိုရင်ရမငွေကုန်ခန်းတော့မယ်လို့ပါလက်စတိုင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီကဗိုလ်ဒူနီယာသတိပေးလိုက်ပါတယ်။သူတို့လုပ်ငန်းလေပတ်နေရတဲ့ငွေဟာဂျွန်လအလဲထိပဲခံတော့မှာဖြစ်တယ်လို့ဆိုပါရယ်ဒုက္ခသည်ပေါင်း5000ကျော်ရှိတဲ့ပါလက်စတိုင်းဒေသဂျော်ဒန်မြေအနောက်ဘက်ကမ်းမြောင်ဒေသဂါဇာကမ်းမြောင်ဒေသဂျော်ဒန်မြေအနောက်ဘက်ကမ်းဂျော်ဒန်လေဗနန်ဆီးရီးယားမှာရှိတဲ့ဒုက္ခသည်တွေကိုပညာရေးကျန်းမာရေးအပါဝင်မရှိမဖြစ်လိုအပ်ချက်တွေကိုသူတို့ဆောင်ရွက်နေတာဖြစ်ပါတယ်နေ့စဉ်နေ့တိုင်းနေ့လယ်မှာရမငွေပြက်လာတက်ပင်မဲ့ဒီဒီချိန်မှာတော့အမေရိကန်ကသူတို့ထိုက်ဝင်ငွေတွေကဒေါ်လာ300ကိုဒေါ်နယ်ထရမ့်ကရုတ်တရက်ဖြတ်တောက်လိုက်တဲ့အတွက်ကြောင့်မကြုံစဘူးအခက်ကြုံလာရတာဖြစ်တယ်လို့ဆိုပါရယ်အိန္ဒိယနဲ့ညီညာရေးဆွေးနွေးဖို့အဆင်သင့်မဲ့ရှိနေပြီလို့ပါကစ္စတန်ကကန့်လှန့်လိုက်ပါရယ်ပါကစ္စတန်နဲ့အိန္ဒိယနိုင်ငံကြားရဲ့ဝန်ကြီးနှစ်ဦးကရဂီစတမ်ဟာပြုလုပ်တဲ့ဒေသရင်းနိုင်ငံများဆွေးနွေးပွဲတရက်မှာအလို့သဘောတူဆုံးခဲ့ကြပြီးနောက်အခုလိုပြောကြားလိုက်တာပါမိမိတို့အနေနဲ့ပြဿနာအလုံးကိုဆွေးနွေးပြီးချစ်ချစ်ခင်ခင်ဖြစ်ရှင်းလိုရဲလို့ပါကစ္စတန်ဝန်ကြီးကပြောကြောင်းသူတို့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ဂျာတာပရင်းနေမနက်ခင်ထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဥကျော်စံသားပြောပြပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဂျမီခုတ်ဖြစ်ပါတယ်ရှင်။ VOA သောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.